Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်ခါနေ2018ခုနှစ်ဖေဖော်ဝါရီလ1ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်ပြန်ပေးနေပါပြီ။လိုင်းဒိုမီတာ3240နဲ့48တို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါခင်ဗျာ။ကျွန်တော်ဆံမိုးရီပါခင်ဗျာ။အခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်။
ကျွန်တော်ကတော့ကျော်စန်သာပါသမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာစီမံကိန်းနဲ့ပတ်သက်ပြီးတော့သဘောထားအပြောအပြောင်းနှစ်ဖက်စလုံးကပြင်းပြင်းထန်ထန်ထူးနှက်ဝေဖန်နေကြပါတယ်မြန်မာနိုင်ငံမှာအစိုးရစီဝါကျဥပဒေနဲ့ဆွဆူခံထားရတဲ့ Riders တင်းနောက်နှစ်ယောက်ကိုဒီကနေ့ရုံးထုတ်ပြီးတော့အမကန်ပေးမပေးကြားနာမယ်လို့သိရပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီး Rex Tillerson ကလက်တင်အမေရိကနိုင်ငံတွေကိုသွားပြီးတော့ Venezuela နိုင်ငံမှာဒီမိုကရေစီဖော်ဆောင်ဖို့ဖိအားပေးကိုဆွေးနွေးသွားမယ်လို့သိရပါတယ်ဒီလိုသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တင်ဆက်မှာဖြစ်ပါရခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေအပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
အာမြန်မာနိုင်ငံကိုတိုက်ရိုက်ရည်ညွှန်းတာတော့မရှိပါဘူးဒါပေမဲ့ချုပ်ငုံပြီးတော့ကဘာမှာလူထုရဲ့
ဒါကတော့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းပေါ်အမေရိကန်ပြည်ထောင်စုကမြန်မာဒုက္ခသည်အရေးဆောင်ရဲ့ပေးနေသူဒေါက်တာရိုဒင်းကရဲ့သဘောထားအမြင်ဖြစ်ပါတဲ့အပြည့်စုံကိုနောက်ပိုင်းမှာဆောင်မြော်နားဆင်နိုင်ပါတယ်အဲ့ဒါအပြင်မြန်မာပြည်သူတွေအတွက်အကျိုးဖြစ်စေမယ့်မြေဆုံစီမံကိန်းပြန်လည်စတင်ဖို့တရုတ်ဘက်ကတောင်းဆိုလိုက်တဲ့ဆိုတဲ့သတင်းလောက်ကျန်တက်ပြက်ခံရတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းရဲ့အလောင်းကိုရဲတပ်ဖွဲ့တွေဝင်နေရတွေ့ရှိပြီးကမှသူစီးလာတဲ့ကားထပ်မံပြီးတော့မိရှုဖျက်ဆီးခံရတယ်ဆိုတဲ့အကြောင်းရွေးညာအရေးနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံအများပြားကတုံ့ပြန်မှုပြက်ကွက်တယ်ဆိုပြီးတော့ကုလသမဂ္ဂဒုက္ခသည်ရေးအထူးကိုယ်စားလှယ်အင်ဂျလနာဂျိုလီကပြောဆိုလိုက်တယ်ဆိုတဲ့သတင်းလွှာတွေကိုကြားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးစနစ်ပြုပြင်ပြောင်းလဲမဲ့အစီအစဉ်ဟာသဘောထားအပြော့အပြောင်းနှစ်ဖက်စလုံးကလူတွေရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုကိုခံနေရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့လူရဲ့အများအပြားကိုချီးကျူးပြောကြားခဲ့ပြီးတဲ့နောက်လူဝင်မှုကန့်သတ်တာကိုလိုလားတဲ့ဝါရှင်တန်အခြေစိုက် CIS လို့ခေါ်တဲ့လူဝင်မှုလေ့လာရေးဌာနကဆိုရင်အထောက်ထားမရှိတဲ့လူငယ်1.8%ကိုအမေရိကန်နိုင်ငံသားပြုပေးမယ်ဆိုတဲ့ကိစ္စဟာလူငင်းချမ်းသာခွင့်ချက်ချင်းပေးလိုက်လို့ဖြစ်နေတယ်လို့ဝေဖန်ပါတယ်။အဲ့ဒီပြီးတော့တစ်ဖက်မှာတော့နိုင်ငံသားပြုခွင့်ရသူတွေရဲ့မိသားစုတွေခေါ်ယူခွင့်ကြတော့အချင်းအကြာကြီးဆွဲထားမယ်လို့လည်းဒီအဖွဲ့မူဝါဒညွှန်ကြားမှုကဝေဖန်ပါတယ်။ဒါကလို့ခေါ်တဲ့ကလေးဘဝကရောက်ရှိလာသူတွေကိုကင်းလွတ်ခွင့်ပေးတဲ့အစီအစဉ်ကဝင်ရောက်ခွင့်ရရှိသူတွေနိုင်ငံသားဖြစ်ခွင့်ဟာ၁၀နှစ်က၁၂နှစ်ကြာမြင့်စဉ်မဲ့သမ္မတထရမ့်ရဲ့မူပေါင်းဟာအမေရိကန်စီးပွားရေးမှာလိုအပ်တဲ့လုပ်ငန်းကျွမ်းကျင်သူတွေကိုဦးစားပေးခေါ်ယူမှာဖြစ်ပြီးကမ္ဘာတစ်လျှောက်ကန်ဆန်းမဲ့ဖောက်ပြီးဗီဇာပေးတဲ့အစီအစဉ်ကိုရဆိုင်မှာဖြစ်ပါတယ်။ဒါအပြင်မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းကြီးစိုက်ထူပြီးနယ်စပ်လုံခြုံရေးကိုလည်းတွန်းမြင့်သွားမှာဖြစ်ပါတယ်။အင်္ဂါနေ့ပြည်ထောင်စုအခြေပြမင်ခွန်းမှာချထင်းပြသွားတဲ့သမ္မတထရမ့်ရဲ့ဒီအစီအစဉ်ကိုပြည်ဝင်ခွင့်အခွင့်အရေးလှုပ်ရှားသူတွေကအပြင်းထန်ဝေဖန်နေကြပါတယ
်။ Republican အမတ်တွေရေးသားခဲ့တဲ့ကန့်သက်အဆင့်ရှိတဲ့မှတ်တမ်းရဲ့တိကျမှုအတွက်အထူးစိုးရင်ကြောင့် FBI American ထောင်လိုင်းရဲ့အဖွဲ့ကဗိုလ်တပ်ဖွဲ့နေမှာပြောကြားလိုက်ပါတယ်။အဲဒီမှတ်တမ်းထဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့တရားရေးဌာနတို့ကြားဖြစ်ပွားတဲ့ပြဿနာမှာဗက်လိုက်မှုရှိနေတယ်လို့ပြောဆိုထားချက်ကိုစိုးရင်ကြောင့်ပြောကြားထားတာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းမှာအောက်လွှတ်တော်စွန့်စမ်းရေးကော်မတီကနေမဲခွဲခဲ့တဲ့စာမျက်နှာ၄ရွက်ပါကန့်သတ်အဆင့်ရှိတဲ့မှတ်တမ်းနဲ့ပတ်သက်ပြီးပြန်လည်တုံ့တက်ဖို့အတွက်သူတို့မှအခွင့်အလမ်းမရှိခဲ့ဘူးလို့ FBI ကပြောပါတယ်။ဒီမှတ်တမ်းကိုသမ္မတဒေါ်နယ်ထရမ့်ကြီးစုတုံ့တက်ပြီးမှထုတ်ပြန်ပေးမှာဖြစ်ပါတယ်။ဒီမှတ်တမ်းကိုအခုတတိတော့ထုတ်ပြန်မပေးသေးပါဘူး
။စပိန်နိုင်ငံကတ်လိုနီးယန်းဒေသခွဲထွက်ရေးခေါင်းဆောင်ပြည်ပမှရောက်ရှိနေကာလေပီဂျမွန်ကကတ်လိုနီးယားလွတ်လပ်ရေးတောင်းဆိုမှုဇလန်းပြီးသွားပြီလို့အလို့သဘောရေးလိုက်တာကိုလူမြင့်တန်ကြားကဖော်ပြလိုက်တဲ့အတွက်အတော်လေးမကြေမနက်ဖြစ်သွားပါတယ်။ပီဂျမွန်ဟာဖန်ဝရန်ထုခါခံရပြီးသမ္မတတာဝန်ထမ်းဆောင်ဖို့ကိုယ်တိုင်လာရောက်မှန်ကြီးမရှိတဲ့အတွက်ကတ်လန်ဒီသာသမ္မတမဖြစ်နိုင်တော့ဘူးလို့စပိန်ဖွဲ့စည်းပုံဆိုင်ရာတရားရုံးကဆုံးဖြတ်ပြလိုက်တဲ့နောက်မစ္စတာပီဂျမွန်ကဇလန်းဆုံးသွားပြီဆိုပြီးအာအသင်းစရာဝန်ခံမှုကိုပြုလုပ်လိုက်တဲ့သဘောဖြစ်ပါတယ်။ခွဲထွက်ရေးအမတ်အများစုအနိုင်ရထားတဲ့ကတ်လိုနီးယန်းပါလီမန်မှာသူ့ကိုကတ်လန်ဒီသာသမ္မတအဖြစ်ရွေးချယ်မဲ့အစည်းအဝေးကိုအင်္ဂါနေ့တုန်းကပါလီမန်ဥက္ကဋ္ဌရော်ဂျာတူရွန်ကရုပ်သိမ်းလိုက်ပြီးတဲ့နောက်ပီဂျမွန်က လွတ်လိုက်ရေးကိစ္စတော့ပြီးသွားပြီငါလည်းစတိတ်ခံရရပြီလို့သူ့မိတ်ဆွေတယောက်စီကို text message ပို့ခဲ့တာဖြစ်ပါတယ်ဒီ message ကို Telego သတင်းဌာနက Brussels နိုင်ငံကိုသွားရောက်သတင်းယူရင်းနဲ့ရိုက်ကူးရရှိသွားတာဖြစ်ပါတယ်
Washington DC ကနေ West Virginia ကိုအပန်းဖြေခီးထွက်ဖို့အတွက်သွားတဲ့ Republican Party ဝင်အများအပြားလိုက်ပါလာတဲ့ယထာဟာဗုဒ္ဓဖူးနေက Virginia အနောက်တောင်ပိုင်းမှာအမိုက်တန် truck ကားတစ်စီးနဲ့မတော်တဆတိုက်မိခဲ့တဲ့အတွက်တဦးသေဆုံးခဲ့ရပါတယ်။လွတ်တော်အမတ်တွေနဲ့သူ့ဝန်ထမ်းတွေကအပြင်းထန်ဒဏ်ရာရသူမရှိပေမဲ့မတော်တဆတိုက်မိမှုမှာတဦးသေဆုံးခဲ့တယ်လို့နောက်တဦးကအပြင်းထန်ဒဏ်ရာရခဲ့တယ်လို့သမ္မတအင်ဗျူကပြောပါတယ်။သေဆုံးသူဟာ truck ကားနဲ့ပါလာသူဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။သမရကိုဗာဂျီးနီးယားကဖြစ်စဉ်နဲ့ပတ်သက်ပြီးအပြည့်အစုံတင်ပြထားပြီးအခြေအနေထူးရင်ထူးတယ်လို့တင်ပြနေကြောင်းလဲသမရအင်ဗျူထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစိုးရအဖွဲ့တာဝန်ရှိသူတွေက Amtrak ယထာတာဝန်ရှိသူတွေဒေတာအာဏာပိုင်တွေနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းနဲ့မတော်တဆမှုမှာထိခိုက်ရသူဒိုင်းအတွက်ဆူတောင်းပေးနေကြောင်းလဲဖော်ပြထားပါတယ်။လိုက်ပါသွားသူတွေထဲကလွတ်တော်အမတ် Jason Lewis ကတော့ဒေတာဆေးရုံမှာဆေးစစ်မှုခံယူနေတာဖြစ်ပြီးသူ့အတွက်မစိုးရင်ဖို့နဲ့ Trucker မောင်းသူနဲ့ဆိုင်ရင်သူကဘာမှမဖြစ်ကြောင်းပြောကြခဲ့တယ်လို့ချက်ချင်းအရေးယူကုသပေးခဲ့တဲ့ဆေးဝင်တန်းတွေကိုကျေးဇူးတန်စကားပြောကြခဲ့ပါတယ်။ခီးဆန်မှာအောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်လည်းလိုက်ပါသွားတာဖြစ်ပါတယ်။သမ္မတထရမ့်ကတော့ချက်သက်ပရင်းနေမှာမှဒီဖွဲ့နဲ့တွားရောက်တွေ့ဆုံဖို့စီစဉ်ထားတာပါ။Republican Party အမတ်တွေဟာ West Virginia ပြည်နယ် Greenville အပန်းဖြေစခန်းကိုသွားပြီးအသက်ချမှတ်လိုက်တဲ့အခွန်အခဆိုင်ရာဥပဒေတွေနဲ့ပတ်သက်ပြီးလှုပ်ဆောင်မှာတွေနိုင်ငံတွင်းယိုယွင်းနေတဲ့အခြေခံအဆောက်အုံကိုဘယ်လိုပြင်ဆင်မယ်ဆိုတာတွေကိုဆွေးနွေးဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။ယထာဟာ Virginia ပြည်နယ် Charlottesville မြို့ပြင် -20 လောက်အကွာမှာ truck ကားနဲ့တိုက်မိတာဖြစ်ပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင
်။ဝါရှင်တန်မြို့တော် VOA ကသတင်းများဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာအစိုးရလှိုခဲ့ဥပဒေနဲ့ဆွဲဆိုခံထားတဲ့ Writers သတင်းတောက်နှစ်ဦးကိုတရားရုံးကအမကန်ပေးရမပေးဒီကနေ့ကြားသတင်းတွေမှာဆုံးဖြတ်ဖို့ရှိနေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအရေးသတင်းလိုက်နေတဲ့ဝါလုံးနဲ့ကျော်စုဦးတို့ဟာပြစ်မှုထင်ရှားစီရင်ခံရရင်အမြင့်ဆုံးထောင်ဒဏ်14နှစ်အထိကြားခံရဖို့ရှိနေပြီးဖမ်းဆီးခံရတာကတော့ရသက်တာ6ပတ်ကျော်ခဲ့ပြီဖြစ်ပါတယ်။သူတို့နှုတ်ဟာအရေးတကြီးလျှို့ဝှက်အထောက်အထားတွေကိုရဲနှုတ်စီကရယူခဲ့တယ်လို့ရဲဘက်ကစွပ်စွဲထားပေမဲ့သူတို့ကတော့ဒါကိုငြင်းဆန်ထားပါတယ်။သူတို့ကိုဖမ်းဆီးထားခြင်းဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကန့်သတ်ချက်ချေခံရတယ်လို့နိုင်ငံတကာဝေဖန်ပြောဆိုနေခြင်းလည်းဖြစ်ပါတယ်။သူတို့ရဲ့အမကန်ရှောက်ထားမှုကိုအစောပိုင်းကတော့တရားရုံးကပယ်ချခဲ့တယ်လို့euronews.com မှာဖော်ပြထားပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာ6ရက်ကြာ Latin America ခရီးကိုဒီကနေ့ကြာသပတေးနေ့စတင်ပြီးပြဿနာတွေထူပြောနေတဲ့ Venezuela နိုင်ငံကိုဒီမိုကရေစီပြုပြင်ပြောင်းလဲရေးဖိအားပေးဖို့အတွက်ဒေသရင်းနိုင်ငံတွေနဲ့ဆွေးနွေးသွားမယ်လို့ယူဆပါတယ်ဒီခရီးစဉ်မှာ Mexico, Argentina, Peru, Colombia နဲ့နောက်ဆုံး Jamaica တို့ကိုသွားမှာဖြစ်ပါတယ်Venezuela အခြေအနေပြုပြင်ရေးအတွက် American ပြည်ထောင်စုအနေနဲ့နိုင်ငံရေးသံတမန်ရေးစီးပွားရေးလက်နက်အလုံးကိုအသုံးပြုသွားမယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးသူကပြောကြားလိုက်ပါတယ် Venezuela နိုင်ငံမှာနိုင်ငံရေးစီးပွားရေးအခြေအနေတွေယိုယွင်းဆွေးနွေးလာတာအခုဆိုရင်9နှစ်တွင်းကိုရောက်ရှိလာခဲ့ပြီဖြစ်ပါတယ် American ဘဏ္ဍာရေးဝန်ကြီးဌာနကတော့ January လအတွင်းမှာပဲ Venezuela စစ်ဘုတ်ချုပ်နောက်ထပ်၄ဦးကိုခြားစားပျက်စီးမှုနှိပ်ကွပ်မှုတွေအတွက်ဆိုပြီးဒဏ်ခတ်ပေးဆိုမဲ့စီးရင်မှာထည့်သွင်းလိုက်ပါတယ်အလားတူသောပဲဥရောပသမ္မတကလည်းတံခါးပြစ်ဆူထားတာဖြစ်ပါတယ်ဗင်နီဇွဲလားနိုင်ငံသမ္မတနီကိုလတ်မဒူရာကတော့အမေရိကန်ပြည်ထောင်စုဟာသူ့ရဲ့ဆိုရှယ်လစ်အစိုးရကိုဖြုတ်ချပြီးဒီနေရာမှာဥဆောင်မှုကြိုးပမ်းနေတယ်လို့ဆိုဆွဲထားပြီးလာမယ့်ဧပြီလ30ရက်နေ့ပြည်တော်မှာရွေးကောက်ပွဲကြရင်နောက်ထပ်6နှစ်တာသမ္မတစက်တမ်းအတွက်ရွေးခံမယ်လို့လည်းကြေညာထားပါတယ်ခင်ဗျာ
ရန်ဂျာဒုက္ခသည်တွေကိုနေရပြန်ပို့ရတဲ့အချိန်အလွန်ဆောနေသေးကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးတူးစုံစမ်းမှု Miss Yanhili ကပြောကြားလိုက်ပါတယ် Miss Yanhili ဟာ Bangladesh နဲ့မြန်မာအစိုးရနှစ်ရသဘောတူချက်ရရိုဟင်ဂျာဒုက္ခသည်တွေကိုဂျန်ဂျူရီနောက်ဆုံးသတင်းပတ်မှာစပြီးမြန်မာဘက်ခြမ်းနေရက်ကိုပြန်ပို့ရေးမှာလုံလောက်တဲ့ပြင်ဆင်မှုတွေမတွေ့ရဘူးလို့လည်းပြောပါတယ်။ဒါအပြင်အချိန်စောနေသေးတယ်လို့လည်း Bangladesh နိုင်ငံကရိုဟင်ဂျာဒုက္ခအသည်စခန်းရောက်နေချိန်မှာပြောကြားခဲ့တာဖြစ်ပါတယ်။ဒါဒုက္ခသည်တွေကုလသမဂ္ဂစုံစမ်းမှုအနေနဲ့မြန်မာနိုင်ငံလာရောက်ခွင့်ကိုမြန်မာအစိုးရညှင်းပယ်ခဲ့တာနဲ့ပတ်သက်ပြီးတော့သူကသူ့ရဲ့ Twitter လူမှုကွန်ရက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထိုင်းခီးစင်နဲ့ပတ်သက်ပြီးအဖြစ်ပြန်မှန်တွေကိုရှာဖွေဖို့နဲ့မြန်မာနိုင်ငံကလူခွင့်ရေးဖိနှိပ်ခံရသူအားလုံးမိသူမဆိုထောက်ဖို့ပြောဆိုဖို့အတွက်ဘယ်ယာကမှသူ့ကိုတားဆီးလို့ရမှာမဟုတ်ကြောင်းဖော်ပြခဲ့ပါတယ
်ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥကြော်ဆန်တာနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီခင်ဗျာ။ American သမ္မတ Donald Trump အင်္ဂါနေ့ညကပထမဦးဆုံးကျင်းပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာညှော်မှန်းချက်တွေအောင်မြင်မှုတွေချပြခဲ့ပါတယ်။သူ့ရဲ့မိန့်ခွန်းအပြီး CNN ကလူမှုစစ်တမ်းအမြင်ကောက်ရယူခဲ့ရမှာတော့ကြီးစုသူတဝက်နီးပါးကနှစ်ချိုက်ကြတာကိုတွေ့ရပါတယ်။ဒါပေမဲ့မြန်မာနယ်ပယ်တွေကမှတော့လူဝင်မှုကြီးကြပ်ရေးအစီအစဉ်အသစ်နဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေအတွက်ထိကိုက်နစ်နာစေနိုင်တယ်လို့သုံးသပ်တာတွေရှိပါတယ်အကြောင်းစုံကိုဒေါ်လှလတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတတက်တန်းတစ်နှစ်ပြည့်မှာပထမဦးဆုံးကြိမ်ပြောကြားတဲ့သမ္မတထရန့်ပြည်တနအိဂွဲနီးပါးကြာမေကွန်းမှာနိုင်ငံကြီးညွှတ်ဖို့စီးပွားရေးအကောင်းဖို့နဲ့လူဝင်မှုကြီးကြပ်ရေးစနစ်ပြုပြင်ဖို့အပြင်နိုင်ငံခြားရေးမူဝါဒတွေကိုချပြခဲ့ရမှာ CNN သတင်းဌာနကစစ်တမ်းကောက်ခံခဲ့ရမှာကြည့်ရှုသူ48ရာဂိုင်းနှုံနီးပါးကအပြုသဘောဆောင်တုံ့ပြန်ခဲ့တယ်လို့ဆိုပါတယ်ဒါအပြင်54ရာဂိုင်းနှုံတို့ကသမ္မတရဲ့မိကွန်းမှာဦးစားပေးချက်တွေကမှန်ကန်တယ်လို့ဖြေကြားခဲ့ပါတယ်62ရာဂိုင်းနှုံကသူ့ရဲ့ policy တွေဟာနိုင်ငံကိုလက်မှန်ပေါ်ရောက်စေမယ်လို့ရှုမြင်ကြောင်းလည်းဖြေကြားခဲ့တယ်လို့ CNN သတင်းမှာဖော်ပြထားပါတယ်ဒါပေမဲ့ဖြေကြားသူ10ဦးနဲ့4ဦးကတော့သမ္မတဦးအနေနဲ့တာဝန်ကိုသူ့အနေနဲ့လုပ်နိုင်စွမ်းရှိတယ်လို့မယူဆကြဘူးလို့ဖြေကြားခဲ့တယ်လို့ဆိုပါတယ်သမ္မတထရန့်ပြောကြားတဲ့မိကွန်းမှာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ဒီမိုကရက်တစ်ရောရီပပ်ဘလစ်ကန်နှစ်ပါတီတို့တို့ကပါသဘောတူညှိနှိုင်းခဲ့တဲ့27ရာစုခေတ်မီလူဝင်မှုကြီးကြပ်ရေးကိုအတည်ပြုပေးဖို့တိုက်တွန်းခဲ့တာဖြစ်ပါတယ
် In recent months my administration has met extensively with both Democrats and Republicans to craft a bipartisan approach to immigration reformBased on these discussions,
မကြသေးမီတာတွေအတွင်းကကျွန်တော်အစိုးရဟာဒီမိုကရက်တွေရော Republican Party ဝင်တွေကတွေ့ဆုံခဲ့ပြီးတော့လူဝင်မှုကြီးကြပ်ရေးပြုရင်ပြောင်းလဲတဲ့နည်းလမ်းကိုနှစ်ပါတီညှိနှိုင်းခဲ့ပါတယ်။ဒီဆွေးနွေးမှုတွေပေါ်အခြေခံပြီးမျှတာတဲ့အပေးယူလုပ်ခဲ့ပြီးတော့လွှတ်တော်တွေကိုအသေးစိတ်အဆိုပြုချက်တင်သွင်းခဲ့ပါတယ်။ဘေးပါတီကမှလူကျင်နာအလုံးမရခဲ့ပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာလူအပ်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုတော့ထည့်သွင်းထားပါတယ်။အဲ့ဒီအစီအစဉ်မှာမန်တန်ကြီး၄ရက်ရှိပါတယ
်။သမ္မတချပြခဲ့တဲ့မန်တန်ကြီး၄ရက်နဲ့ပတ်သက်လို့ Indiana Police အခြေစိုက် BACI ခေါ်မြန်မာအမေရိကန်လူအဖွဲ့အစည်းဥက္ကဋ္ဌဒေါက်တာရိုဒင်းဂါကအခုလိုတုံ့ပြန်ခဲ့ပါတယ်
။ကျွန်တော်ဗမာပြည်သားတွေအနေနဲ့တိုက်ရိုက်ပြီးတော့ဆက်နွယ်မဲ့ဟာကတော့သူ့ရဲ့ Immigration Reform Package ပေါ့နော်။ဒီလာမဲ့သူ့အနေနဲ့သူ့အစိုးရသမ္မတနေဒီလွှတ်တော်ကိုတင်ပြဖို့ရှိတယ်ဒီဥပဒေပြုတ်ဖို့အဲ့ဒီဥပဒေပြုတ်ဖို့မှာမေအမေရိကန်ပြည်ထောင်စုဝင်လာတဲ့ဒီ immigrant တွေအကိစ္စကိုသူတင်တာရှိတယ်အဲ့ဒီမှာသူကတော့မိကွန်းထဲမှာပီလာ၄ခုပေါ့နော်တိုင်ကြီး၄ခုအဆိုပြုတ်ချက်၄ခုပေါ့နော်သူအဆိုပြုတ်မယ်လို့ပြောပါတယ်နံပါတ်၁ကတော့ဒီနံပါတ်၁နဲ့နံပါတ်၂ကတော့ကျွန်တော်တို့နဲ့ဒီမြန်မာနိုင်ငံသားတွေနဲ့တော့တိတ်တော့မပတ်သက်ဘူးနံပါတ်၁ကတော့ဒီအမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မက္ကဆီကိုကနေလာတဲ့ကလေးဘဝနေဝင်လာတဲ့လူတွေတိတသမာ၈တန်းလောက်ကို citizen ရနိုင်ဖို့သူပေးမယ်ဆိုတဲ့ဟာနံပါတ်၂ကတော့ဒီနေဆက်ချန်စီယူကာဖို့ဒါလုံလုံချုံလုပ်ဖို့ပြောပါတယ်နံပါတ်3နဲ့နံပါတ်4ဟုတ်ပါတယ်ကျွန်တော်ဗမာပြည်သားတွေနဲ့တက်ရိုက်နေဒီပါပက်ဆိုင်ပါတယ်နံပါတ်3ကတော့ DV လို့ခေါ်တဲ့ Visa Green Card ကန်ဆမ်းပဲပေါ့နော် Visa Lottery ကိုသူပိတ်ဖြစ်မယ်လို့ပြောပါတယ်အဲ့ဒါကိုလွှတ်တော်အစုတင်မယ်လို့ပြောပါတယ်တစ်နှစ်ကို လူ9000လောက် DB နဲ့ဝင်လာတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုအဲ့ဒါမြန်မာနိုင်ငံသားတွေလည်းအများကြီးဝင်ရောက်တာရှိခဲ့ပါတယ်ရှိနေသေးပေါ့အဲ့ဒီဟာတွေအခွင့်အရေးပိတ်သွားမှာဖြစ်တယ်နံပါတ်4အချက်ကအင်မတန်အရေးကြီးပါလေအဲ့ဒါတော့ chain migration လို့ခေါ်တဲ့ဟာသူပိတ်ကျင်မယ်လို့ပြောတယ် chain migration ဆိုတာကအမေရိကန်ပြည်ထောင်စုကိုတနည်းနည်းနဲ့ refugee ဖြစ်ဖြစ် DV ပေါက်လို့ဖြစ်ဖြစ်မြန်မာနိုင်ငံသားတွေရောက်လာမယ်အဲ့ဒါရောက်ပြီးလို့green card citizen ရလို့ရှိရင်သူ့ရဲ့ဆွေမျိုးသားချင်းတွေကိုပြန်ခေါ်လို့ရတယ်။အဲ့ဒီဟာကိုသူပိတ်ပစ်မယ်လို့ပြောပါတယ်။ဘာဖြစ်လို့ဆိုတော့ merit based ပဲသူချိမယ်လို့ပြောတယ်။ဒီ DV ကလည်းပေါ့နော်။ merit based ဆိုတာအင်္ဂလိပ်စကားတက်ရမယ်။အလုပ်ကစင်တင်လုပ်နိုင်တဲ့လူဖြစ်ရမယ်။အဲ့လိုပြောပါတယ်။ဆိုတော့ကျွန်တော်တို့အခုလက်ရှိမှာကိုယ့်ရဲ့ဆွေမျိုးတွေအဖေအမေတွေအညီကိုမောင်နှမတွေအတော်တွေအဲ့ဒါကိုခေါ်လို့ရတော့မှာမဟုတ်ပါဘူးသူ့ရဲ့ proposal ကအထမြောက်မယ်ဆိုလို့ရှိရင်သူပြောတာကတော့ခင်ပွန်းဒါမှမဟုတ်မိန်းမနဲ့21နှစ်အောက်ကလေးတွေအဲ့ဒါကိုပဲခေါ်ခွင့်ပြုမယ်ဆိုပြီးတော့ဒါ propose လုပ်ဖို့သူပြောပါတယ်အဲ့ဒါတော့အင်မတန်အရေးကြီးပြီးတော့မြန်မာနိုင်ငံသားတွေအတွက်တက်ရိုက်ဖြစ်ခိုက်မဲ့ဟာဖြစ်ပါတယ
်နေပေါင်း30အထိအမေရိကန်ပြည်ထောင်စုမှာလူမှုကြည့်ချရေးပြဿနာကြီးကိုလက်လျူရှုခဲ့ရာကဒီချိန်လွှတ်တော်အနေနဲ့အောင်မြင်စွာပြုပြင်နိုင်စွမ်းရှိပြီးအမေရိကန်နိုင်ငံသားတွေကိုဦးစားပေးတဲ့ဥပဒေကြမ်းဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးခံယူချက်တွေဖိဖဲထားကဒီမန္တန်ကြီးလေးရဲ့ပါဝင်တဲ့လူမှုကြည့်ချရေးဥပဒေကြမ်းကိုအတီးပြုဖို့လေသမရကသူ့မိကွန်းမှလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်ရှင
်ဒေါ်လာလာတမခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတင်ဆက်ပြပါမယ်မြစ်ဆုံစီမံကိန်းဟာမြန်မာပြည်သူတွေအတွက်အကျိုးရှိစေမှာဖြစ်တဲ့အတွက်ပြန်လည်စတင်ဖို့အတွက်တရုတ်နိုင်ငံဘက်ကနေတောင်းဆိုလိုက်ပါတယ်လက်ရှိမြန်မာနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့ကာလမှာတရုတ်အစိုးရအနေနဲ့အခုလိုတောင်းဆိုမှုမျိုးဟာမတင့်လျော်ဘူးလို့မြန်မာရေးလေးလာသူတွေကဝေဖန်တာတွေရှိပါတယ်လေးလာစီစီရေးကော်မရှင်ကတော့ဒီစီမံကိန်းနဲ့ပတ်သက်လို့လေးလာတင်ပြထားပေမဲ့အစိုးရဘက်ကအကြောင်းပြန်လာတာမရှိသေးဘူးလို့လည်းဆိုပါတယ်သတင်းအပြည့်စုံကို VOE မြန်မာပိုင်းရဲ့သတင်းတောက်မမြင့်မြင့်ခံရတင်ပြထားတာကိုနားဆင်ပါခင်ဗျာ
ကာလကြာရှည်ရက်ဆိုင်ထားတဲ့မြစ်ဆုံရေအားလျက်စစ်စီမံကိန်းကိုပြည်သူလူထုလက်ခံနိုင်မဲ့စီမံကိန်းတစ်ခုအနေနဲ့ပြန်လည်စတင်လုပ်တယ်လို့တရုတ်နိုင်ငံဘက်ကဇန်နဝါရီ30ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့တရုတ်မြန်မာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။ကချင်ပြည်နယ်အပါအဝင်လက်ရှိမြန်မာနိုင်ငံရေးအခြေအနေမတည်မငြိမ်ဖြစ်နေတဲ့ကာလမှာမြစ်ဆုံစီမံကိန်းပြန်လည်စတင်ဖို့တရုတ်ဘက်ကပြောတာဟာလုံးဝမသင့်လျော်ဘူးလို့နိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါတယ်။
အဲ့ဒီကတော့ဘူးလေးအောင်ပြောစင်းတဲ့တော့လို့ကျွန်တော်ယူဆပါတယ်ကျွန်တော်တိုင်းပြည်မှာတော့သိတဲ့အတိုင်းပဲလေနိုင်ငံရေးမတည်ငြိမ်မှုတွေတော့ငြိမ်းချမ်းလုပ်ငန်းတွေရှိမသွားနိုင်တာတွေစီးပွားရေးရတောင်းကြနေရတဲ့ကိစ္စတွေအနေအထားတွေမျိုးမျိုးအောက်မှာတော့ဒီလိုကျုပ်ပြည်ကအဲ့လိုလာတာအာညောဆက်နာတခုတင်ပြလာတဲ့ခါကျတော့ဒါကတော့နော်မွေးဘူးရကိမောက်ဆိုတဲ့ကိစ္စမျိုးလို့ကျွန်တော်တို့ကတော့ခံစားရပါတယ်
ဒါပေမဲ့တစ်ဖက်မှာလည်းမြမအစိုးရအနေနဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တရုတ်အစိုးရကိုပြတ်သားတဲ့အဖြစ်တစ်ခုပေးသင့်ပြီလို့ဦးတန်းစိုးနိုင်ကအခုလိုပြောပါရစေ
။အခုလိုပြတ်မသားဖြစ်နေတဲ့အတွက်အခုတရားဥတော်ရွေးတဲ့တရုတ်ကုမ္ပဏီတရုတ်ပြည်အနေနဲ့နှိမ့်နာမှုရှိတာပေါ့။အဲတော့ကျွန်တော်တို့ယောနယ်ယောနယ်ယောမယ်နော်အာမယောနယ်လို့ရှင်ဘယ်လိုကြည့်ရှင်းမယ်ဆိုတာကိုတော့ကျွန်တော်တို့ဒီနေ့ဒီချိန်ကဆိုရင်တော့ပြောသင့်မယ်လို့ထင်ပါတယ်။
မြစ်ဆုံစီမံကိန်းပြန်လည်စတင်လို့ကြောင်းတရုတ်ဘက်ကပြောတာဟာပထမဆုံးအကြိမ်မဟုတ်ပဲမြန်မာအစိုးရကိုမြစ်ဆုံစီမံကိန်းကိစ္စဆက်လက်ဆွေးနွေးဖို့ပုံမှန်သတိပေးနေကြလဲဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတိတ်မကြခင်မှာမြစ်ဆုံမြညာမြစ်ဝမ်းရေအားလျှက်စစ်စီမံကိန်းလေးလာစီစစ်သုံးသပ်ရေးကော်မရှင်ကိုဖွဲ့စည်းပေးခဲ့ပြီးကော်မရှင်ရဲ့ပထမဆုံးအစီရင်ခံစာကို2016နိုဝင်ဘာမှာနိုင်ငံတော်သမ္မတထံတင်ပြခဲ့ပါတယ်။ကော်မရှင်ရဲ့အပြည့်သက်အစီရင်ခံစာကိုတော့ဘယ်တော့ထုတ်ပြန်မလဲဆိုတာမသိရသေးပါဘူး။မြစ်ဆုံစီမံကိန်းလေးလာစီစစ်ရေးကော်မရှင်မှာပါဝင်တဲ့ပညာရှင်တွေအနေနဲ့လေးလာစီစစ်မှုအပိုင်းအားလုံးပြည်လို့အစိုးရထံတင်ပြပြီးဖြစ်ပေမဲ့အစိုးရဘက်ကအကြောင်းပြန်လာတာမရှိသေးဘူးလို့မြစ်ဆုံစီမံကိန်းလေးလာစီစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်ဦးမောင်မောင်အေးကအခုလိုပြောပါတယ်
။တို့ဒီဘက်ကလုပ်ရရှိတာတော့ပညာရှင်တွေဘိုင်းကတော့စူးစမ်းလေ့လာမှုတွေလုပ်ပြီးတင်ပြရရှိတာတွေတင်ပြပြီးပြီ။နော်ကိုစတဲ့လောက်ပေါ့ဒီလောက်ညံမြလောက်တော့ကြံကောင်းညံကောင်းတွေကိုပေးပြီးပြီးတင်ပြပြီးပြီးပေါ့လူကြီးတွေကစဉ်းစားနေကြတယ်ရှင်ပါလေအဲ့ဒီအဆင့်မှာပဲလုပ်ငန်းကခဏလေးနားနေတဲ့သဘောဖြစ်သွားတာပေါ့နော
်လက်ရှိကချင်ပြည်နယ်အခြေအနေမတည်မငြိမ်ဖြစ်နေတဲ့အချိန်မှာကို့အကျိုးစီးပွားကိုရှေ့ရှုပြီးမြစ်ဆုံစီမံကိန်းပြန်ဆောက်ဖို့ပြောလာတဲ့တရုတ်အစိုးရဘက်ကရော မြေဆုံစီမံကိန်းနဲ့ပတ်သက်လို့နှုတ်ဆက်နေတဲ့မြန်မာအစိုးရကပါစိတ်ပြက်မိတယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KDNG အဖွဲ့ကကိုစားကြီးကပြောပါတယ
်နောက်ထပ်ဆူဆူရွရွနိုင်ငံကြီးရဲ့အခြေအနေဖြစ်တဲ့အချိန်မှာကိုယ့်ရဲ့ဒီကျွန်မလည်းကိုယ့်အချိုးစီးပွားရဲ့အတွက်ပဲကိုယ့်အမျိုးသားစီးပွားရဲ့အတွက်ဒီရုပ်အတွက်ပဲခဲ့စဉ်းစားတယ်ဆိုတော့ဒါ Ignition County တာတဲ့အပိုင်းတော့ဟုတ်ကိုဒီအပိုင်းတော့ကိုအခြေအနေကလွန်တဲ့တောင်မှကျွန်တဲ့တော့မှရှိတယ်ဒီကိစ္စကဒါပါတဲ့တရားသူများနိုင်ငံဖြစ်တဲ့ခါကျတော့ကျွန်တော်တို့လည်းဘာမှအပြစ်တင်ချုံချလို့လည်းချက်ချက်ကျမတွေ့ရတယ်ကျွန်တော်တို့ပုံမှန်ပုံသူ့နိုင်ငံတော့အစွေရပေါ့ကျွန်တော်တို့နိုင်ငံမြန်မာနိုင်ငံအစွေရကနှုတ်ဆက်နေတဲ့တရားတော့တော်တော်ကိုအခြေအနေဆိုးလာတယ
်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံစီမံကိန်းကိုပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ကယာယီရပ်ဆိုင်းခဲ့ပြီးတဲ့နောက်တရုတ်မြန်မာနိုင်ငံဆက်ဆံရေးကိုအဖို့အထစ်ဖြစ်စေခဲ့တာပါတရုတ်နိုင်ငံကြားရေးဌာနဘက်ကတော့မြစ်ဆုံရေအားလျှပ်စစ်စီမံကိန်းဟာနှစ်ဖက်သဘောတူညီထားတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဖြစ်ပြီးပြည့်ပြည့်စုံစုံအတည်ပြုထားပြီးလုပ်ငန်းစဉ်ဖြစ်တာကြောင့်အခက်အခဲတွေကိုကျော်လွှားပြီးဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပူပါရရှင်
။မမမြင်ခိုင်တရင်ပြပူထားတာပါ။အခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။ရခိုင်ပြည်နယ်မြောက်ဥမြို့မှာပြဿနာတွေဖြစ်ပွားခဲ့ပြီးတော့စစ်တွေမြို့နယ်ကိုရှေ့ပြောင်းခံရတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုဘိုမင်းတိုက်ဟာမြောက်ဦးပြည်ပခန့်နဲ့ပတ်သက်ပြီးတော့စစ်ဆေးခံမှုအတွက်ဇန်နဝါရီလ25ရက်နေ့ကမြောက်ဦးကိုရောက်ရှိလာပြီးဇန်နဝါရီလ30ရက်နေ့မှာမြောက်ဦးကနေစစ်တွေကိုအပြန်ပုံနှကျွမြို့နယ်တွေကတရက်ချိုရွာအနီးမှာလှုပ်ကြံတပ်ဖြတ်ခံခဲ့ရပါတယ်။သူတေဆုံးပြီးတော့ရဲတွေကသူ့အလောင်းကိုတွစ်ရှိပြီးကမှသူစီးလာတဲ့ကားလည်းထပ်ပြီးတော့မီးရှို့ဖျက်ဆီးခံရတယ်လို့မြင်းမြင့်တပ်တွေကဆိုပါတယ်။အကြောင်းစုံကိုမအေးမှသတင်းပေးပို့ထားပါတယ်။နားဆင်ပါခင်ဗျာ
။ရခိုင်ပြည်မြောက်ဦးပြည်ပခန့်နဲ့ပတ်သက်လို့စစ်ဆေးခံမှုအတွက်ဇန်နဝါရီလ25ရက်နေ့ကလေးကမြောက်ဦးမြို့ကိုရောက်ရှိလာတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဖိုဖိုမင်းတိုက်ဟာဇန်နဝါရီလ30ရက်နေ့ကပုံနှကျွန်းမြို့နယ်ထဲကတရဲချိုရွာနဲ့ရုံးငူရွာကြားမှာသူ့ရဲ့ကားမတော်တဆဖြစ်တဲ့ပုံစံနဲ့တိုက်ဆုံးခဲ့ပြီးတဲ့နောက်မှာတော့ပုံနှကျွန်းမြို့နယ်ရဲစခန်းကအတည်ပြုခဲ့ပါတယ်ဇန်နဝါရီလ31ရက်နေ့ပြည်ထောင်စုဌာနကထုတ်ပြန်တဲ့သတင်းအရသူ့ကိုတပ်ဖြတ်ခဲ့သူတွေကိုလူသတ်မှုအပါအဝင်ပုံမှန်3ခုနဲ့အမှုဖွင့်ထားတယ်လို့ဆိုပါတယ်ဒေသခံတွေရဲ့အဆိုအရသူနဲ့အတူကားတူစီးလာသူတွေပါလာတယ်လို့ဆိုပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်တွေမြို့မှာရှိနေတဲ့ရခိုင်မျိုးသားပါတီကကိုခိုင်မိုးကတော့အခုလိုပြောပါတယ
်လူက3ယောက်ပါလာတော့တေးကြတယ်ခင်ဗျာဒါပဲဘသူဘဝဆိုတော့မသိဘူးပေါ့နောက်က3ယောက်ပါလာတယ်သူကပါလဲဒီစီသေးဝင်ခဏကထုတ်ကြတဲ့ဟာမှလည်းပါတယ်ဖုန်းတွေရောပစ္စည်းတွေရောဖုန်းတွေလည်းအများကြီးပဲလေးလုံး၅လုံးတော့တွေ့တယ်ဒီပုံတော့ကျောပေါ်တော့ရေးစကားကလည်းဒီတာဝန်လိုပါပေါ့ရေးမှုတွေကလည်းအဲ့လိုပဲတော်တယ်ပေါ့ကျောင်းရေးမှုကလည်းသူ၃ယောက်တော့ပါလာတယ်သူ၃ယောက်နဲ့ဒီပြက်တာတက်ပြီးတော့သူ့ကိုကြည့်လို့ပြောတယ
်ရအောင်မြို့နယ်အုတ်ချုပ်ရေးမှုဟောင်းတည်ဆုံးခဲ့ပြီးတဲ့နောက်ပုံနှကျောင်းရေးစကားကတော့အလောင်းကိုစေးရုံကိုပို့ခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်ဒီနောက်မှာတော့သူစီးလာတဲ့ကားဟာထပ်မံမီးရှို့ခံခဲ့ရတာပ
ါပြီးရင်ပါလေဒီကျွန်တော်ဒီကားကိုသူတို့ထင်းချုံအောင်မှာရောက်နေပြီဒီကားကရေထင်းချုံအောင်မှာရောက်နေပြီဒါပေမဲ့ဒီကားမီးရှို့ခံလိုက်ရတယ်အဲ့ဒီပြဿနာတွေလေအဲ့ဒီပြဿနာတွေလည်းရှိရပေါ့နောက်ပိုင်းဒီ၈နှစ်ကျော်နောက်ပိုင်းမှာဒီလူ၂ယောက်ရောက်လာပြီးတော့အဲ့ဒီကားကိုမီးရှို့တယ်လို့ပြောတယ်လူ၂ယောက်ရောက်လာပြီးတော့ဒီမျက်မြင်တွေကပြောတယ်ဒေတာနဲ့နေတာအခင်းဖြစ်တဲ့နေရာကနေဒီဘက်ကို grey နဲ့ဆွတ်တင်လိုက်ရလမ်းဘေးကိုမီးမလာဘူးပြီးမှနောက်နှစ်နာရီကျော်လောက်ကြာမှကားကိုလူမြောက်လာပြီးတော့မီးရှို့တော့တယ်။တပ်ပြန်ပစ္စည်းတွေကိုဖြောက်တဲ့ပုံစံမျိုးပဲပေါ့။မီးရှို့ရဲဆိုတာကတော့အဲ့လိုပဲသုံးသပ်ကြတယ်
။မြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်လွှတ်တော်ကဇန်နဝါရီလ29ရက်နေ့မှာဖွဲ့စည်းခဲ့ပြီးတလအတွင်းစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့သတင်းတွေထွက်ပေါ်ပြီးမှမြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအခုလိုလှုပ်ကြံခံခဲ့ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့အစည်းအဝေးထဲမှာပဲရှိနေသေးကြောင်းသူ့လက်ထောက်တာဝန်ရှိသူကပြောပါရယ်။ဒါအပြင်ညအုပ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကိုလည်းဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
။မအေးပါပါခင်။ရိုးညာရေးနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံအများပြားကတုံ့ပြန်မှုပြက်ကွက်နေကြတယ်ဆိုပြီးတော့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အင်ဂျင်လီနာဂျိုလီကပြောကြားလိုက်ပါရယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတက်မှုတွေနဲ့တွေ့ဆုံတဲ့အစည်းအဝေးမှာဘူရူးနီကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အကြောင်းစုံကိုဒေါခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီသတင်းပတ်ထဲမှာပဲဂျော်ဒန်ကစီးရီးယားဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ် Angelina Jolie ga pari pakka re atwin lein mu san ya ajan phet mu re go sit let ne ta phwe taung ni da re yat taw a ku ni pe bo twet NATO tat mu re ne Brussels ma twet son sin ma pan cha kha da ba.
Violence against women and children, particularly sexual violence, is an increasing feature of conflict and insecurity worldwide.
လိမ်မှုဆိုင်ရာအကြမ်းဖက်မှုကျွလွန်တာမျိုးကိုကဘာတလောမတည်ငြိမ်တဲ့ပဋိပက္ခဖြစ်နေတဲ့နေရာတွေမှာတိုးလာတာတွေ့ရပါတယ်။အထမပြုကျင့်တာကိုပဋိပက္ခဒေသတွေရဲ့လက်နက်သဖွယ်သုံးမှုရှောင်လွှဲမရတဲ့အဖြစ်တင်းငယ်တဲ့ရာဇဝတ်မှုအဖြစ်ဒါမှမဟုတ်ပြဿနာကလူတိုင်းဝိုင်းနဲ့ထုတ်ပြောဖို့တိတ်ခတ်နေတာမပြောချင်တာမျိုးအဖြစ်ပဲတတ်မှတ်နေကြစေဖြစ်ပါတယ်
။ကဘာတဝန်းလိမ်မှုဆိုင်ရာအကြမ်းဖက်မှုတွေကျမ်းမာခွဲခြားဆက်ဆံမှုတွေမရှိစေဖို့နဲ့အမျိုးသမီးအခွင့်အရေးဆိုင်ရာနားလည်မှုရှိလာစေဖို့လိုအပ်တယ်လို့လည်းအထူးကိုယ်စားလှယ်ဂျိုလီကပြောပါတယ
် This fight for equality that we said the other day about giving women their rights you don't give it to them they have it they're born with their rights
ခုနကဒီတယောက်ပြောတာမျိုးလိုပါပဲကျားမဒန်းတူရေးအတွက်တိုက်ပွဲဝင်နေဆိုတာကအမျိုးသမီးတွေကိုပေးမထားတဲ့သူတို့ရဲ့ရပိုင်ခွင့်တွေကိုပေးဖို့ပါသူတို့မှာရပိုင်ခွင့်ရှိပါတယ်ဒါဟာသူတို့ရဲ့မွေးရာပါအခွင့်အရေးပါဒါကအမျိုးသမီးတိုင်း main clay တိုင်းအတွက်မွေးရပါလူအခွင့်အရေးဖြစ်ပါတယ်ဒါကြောင့်သူတို့ကိုကျမတို့အကာအကွယ်ပေးရမှာဖြစ်တယ်လို့သူတို့အတွက်တိုက်ယူပေးရမှာမို့ဝမ်းသာစရာပါ
တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေပဋိပက္ခတွေအတွင်းမှာဒုက္ခရောက်နေရတဲ့မိန်းကလေးငယ်တွေနဲ့အမျိုးသမီးတွေအပြင်စစ်တပ်အတွင်းမှာတာဝန်ထမ်းဆောင်နေရတဲ့အမျိုးသမီးတွေနဲ့တခြားလူမှုအတိုင်းဝိုင်းတွေမှာခွဲခြားဆက်ဆံခံရမှုတွေရှိနေတဲ့မြတ်ငြင်းချမ်းမှုနဲ့လုံခြုံစိတ်ချမှုဘယ်တော့မှရနိုင်မှာမဟုတ်ကြောင်းလည်းပြောပါတယ
် There can beNo lasting peace and security without equal rights.
မျိုးသမီးတွေပါဝင်ခွင့်နဲ့ဒဏ်တွေအခွင့်အရေးရပိုင်ခွင့်မရှိဘူးဆိုရင်အဲ့ဒီလူမှုအတိုင်းအဝိုင်းအားလုံးအတွက်ငြိမ်းချမ်းရေးနဲ့လုံခြုံရေးကတာရှည်မမြဲနိုင်ပါဘူး။အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်ရာဇဝတ်မှုတွေကျူးလွန်ခွင့်ပေးထားတဲ့ပဝင်းကျင်မျိုးမှဆိုလေကြားမှဒဏ်တွေရပိုင်ခွင့်လဲဘယ်တော့မှရှိမှာမဟုတ်ပါဘူး
။အထူးသဖြင့်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံအနှံ့အပြားကတုံ့ပြန်ဖို့အတွက်ပြက်ကွက်နေကြတယ်လို့အထူးကိုယ်စားလှယ်ဂျိုလီကဝေဖန်အပြစ်တင်ခဲ့ပါတယ
် I'm very concerned about the Rohingya I'm very angry that the response internationally has been lacking I'm very concerned about the
Rohingya ရဲ့ပတ်သက်ပြီးကျွန်မသိစိတ်ပူပါတယ်နိုင်ငံတကာရဲ့တုံ့ပြန်မှုမရတဲ့အတွက်သိတ်ကိုဒေါသထွက်ရပါတယ်အသက်10နှစ်အရွယ်မိန်းကလေးတွေအထမကျင့်ခံရတဲ့ဇလန်းတွေနဲ့အဲ့ဒီမှာရှင်တို့သိတဲ့အတိုင်းပါအဲ့ဒီမှာကဆွေးနွေးနေတာအများကြီးပါဆွေးနွေးတာကပဲတိတ်ကိုများနေပြီးအရေးယူဆောင်ရွက်တာကြတော့တိတ်ကိုနှဲပါတယ်ဒီလိုဖြစ်နေတာမျိုးကမကြမကြာတွေ့ရပါတယ
်မနစ်ကဩဂုတ်လအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်းအများအပြားကိုတိုက်ခိုက်ခဲ့တဲ့အတွက်စစ်တပ်ရဲ့နေမင်းရှင်းလင်းမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခသည်6သိန်းခွဲလောက်ထွက်ပြေးခဲ့ရတယ်လို့ဒီဒုက္ခသည်တွေထဲမှာလိမ်မိုင်းဆိုင်ရာကျူးလွန်မှုခံရသူတွေလည်းရှိတယ်လို့ကုလသမဂ္ဂကပြောဆိုခဲ့တာဖြစ်ပါတယ်အထူးကိုယ်စားလှယ်ဂျိုလီဟာ2015ခုနှစ်တုန်းကဒွန်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တာပါအဲ့ဒီအချိန်ကလာရောက်တဲ့ခီးစဉ်ဟာမြန်မာနိုင်ငံတွင်နှစ်ပေါင်းများစွာဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့စိန်ခေါ်မှုတွေနဲ့နိုင်ငံအနာဂတ်အတွက်အရေးကြီးတဲ့ကိစ္စရပ်တွေကိုကူညီနိုင်မှုဖြစ်ပြီးသူ့ရဲ့ခီးစဉ်အတွင်းအစိုးရတာဝန်ရှိသူတွေစစ်ဖက်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့ကချင်ပြည်နယ်မြကြီးနားမြို့ကဂျမိုင်းခံဒုက္ခတဲ့စခန်းကိုတွားရောက်ခဲ့ပြီးရန်ကုန်လှိုင်းတရအလုတ္တမတချို့နဲ့ပါတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်
။ဒေါက်ခင်မျိုးတဲ့ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ Radio အစီအစဉ်တွေကို Facebook နဲ့ VOA ရဲ့ website စာမျက်နှာတွေပေါ်မှာလည်းနားဆင်နိုင်ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။တော်ရရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ3240လို့အပြင်လိုင်းလံမီတာ190 kHz 1595တို့ကနေတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တင်ပြပေးမှဖြစ်သလိုအင်္ဂလိပ်စာသင်ခန်းစာမြန်မာအရေးတုံးသက်ချက်စတဲ့ကဏ္ဍတွေနဲ့အတူ
ဘာသာရေး၊စီးပွားရေး၊နိုင်ငံရေးအစွန်းရောက်ဝါဒီတွေရဲ့လောဘဒေါသရံပွဲတွေအကြောင်းတွေကြောင့်ကဘာကြီးဟာအစိတ်စိတ်အမွှာအမွှာဖြစ်နေ
တယ်။ဒါကတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့ခါမှာပြည့်စုံကြကြပါမယ်။အခုရင်ဆုံးတော့ကဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအားပေါ်မပြတ်ဥကြောစံတာနဲ့အတူတင်ပြပေးပါမယ်
။မြန်မာပြည်သူနာဖြစ်ရှင်မှာဒေါအောင်ဆန်းစုကြည်ဟာပဒနာကြရဲဆိုတဲ့ကောင်းစုံနဲ့ John Jenkins ရှင်းတာထားတာကို arabnews.com မှာဖော်ရပါတယ်။ခိုင်ပြည်နယ်မှာရိုဟင်ဂျာအမျိုးခံစစ်သွေးကြွတွေကရဲစခန်းတွေကိုတိုက်သူတို့ကိုစစ်တပ်ကပြန်တိုက်အဲဒီနောက်သူတို့ဟာရဲစခန်းကျုပ်မှုပေါင်းများစွာပြုလုပ်ခံခဲ့ရတဲ့ဆိုတဲ့ဇလန်းတွေအများကြီးနဲ့ထွက်ပြေးလာရတဲ့လူပေါင်း9သိန်းလောက်ကိုဘင်္ဂလားဒေ့ရှ်ကလက်ခံထားရတယ်လို့ဆိုပါတယ်ဒီစစ်ဆွေးချက်တွေဟာမမျှတဘူးမြမသမိုင်းကိုမစည်းလို့သော်လည်းကောင်းသွေးဖီပြောဆိုတာသော်လည်းကောင်းဖြစ်မယ်ဒါအပြင်စစ်တပ်ရဲ့ဝိုင်းဝန်းပိတ်ဆို့မှုတွေနဲ့ကြုံရတဲ့ဒေါအောင်ဆန်းစုကြည်ပေါ်နားလွယ်မှုလွဲတာသော်လည်းကောင်းဖြစ်လိမ့်မယ်လို့ရခိုင်ဆောင်မတွေမှာစာရေးသူကရေးခဲ့တယ်လို့ဆိုပါတယ်။တကယ်တော့ဒီရခိုင်ပြည်ထောင်စုကိုလေ့လာတင်ပြဖို့ကုလသမဂ္ဂအတွင်းမှုချုပ်ခေါင်းကိုဖီအန်နန်ကိုရွေးချယ်တာဝန်ပေးခဲ့တာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဖြစ်ပြီးသူကကြိုးစိုးလက်ခံခဲ့တဲ့အန်နန်အစီရင်ခံစာကိုလည်းမှိမ့်မိန်သွားအောင်တစ်ဖက်ကတမင်တကာအချိန်ကြိုက်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။တခါဒီကိစ္စဆက်လက်ဆောင်ရွက်ဖို့နောက်ထပ်နိုင်ငံတကာအကြံပေးအဖွဲ့တစ်ခုကိုလည်းဒေါအောင်ဆန်းစုကြည်ကပဲစစ်တပ်ရဲ့ညှဉ်းပန်းမှုပြည်သူလူထုရဲ့အမြင်မကြည်လင်မှုပြင်ပကဝေဖန်မှုတွေကိုရင်ဆိုင်ပြီးထပ်မံဖွဲ့စည်းပေးခဲ့ပြန်ပါတယ်။ပြီးခဲ့တဲ့အပတ်ကတော့အမေရိကန်နိုင်ငံရေးသမားဆန်မဟောင်းဘီလ်ရစ်ချတ်ဆန်ဟာဒီအကြံပေးအဖွဲ့ကိုစိတ်ပြတ်တယ်ဆိုပြီးရုတ်တရက်နှုတ်ထွက်လိုက်ခြင်းအပြင်ထပ်မံမီးမွှေးပေးလိုက်ပြန်ပါတယ်။ဒါနဲ့ပဲနိုင်ငံတကာကဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးအရာဝိုင်းဝန်းတိုက်ခိုက်မှုတွေထပ်မံတိုးပြီးလုပ်ကြပြန်ပါတယ်။တကယ်တော့ဘီလ်ရစ်ချတ်ဆန်ကို၌ကလည်းဒေါအောင်ဆန်းစုကြည်သာလျှင်မြန်မာနိုင်ငံအတွက်တခုတည်းသောမျှော်လင့်ချက်ဖြစ်တယ်လို့ဆိုထားတာပါ။ကျွန်ုပ်တို့အနေနဲ့ဒီပြဿနာကိုခေါင်းအေးအေးနဲ့စဉ်းစားပြီးတယောက်တစ်မျိုးစီပြောနေလုံနေရမယ်အစားတကယ်လှုပ်ဆင်းလှုပ်ထိုက်တာကိုစူးပေါင်းပြီးနိုင်ငံတကာအသိုင်းအဝိုင်းကအဖြေရှာသင့်ပါတယ်။အကြံပေးအဖွဲ့ကောင်ဆောင်ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဆူရာကီယတ်ကလည်းဒေါအောင်ဆန်းစုကြည်ကတရားဥပဒေစိုးမိုးရေးနဲ့ဒေသခံပြည်သူတွေအတွက်တရားမျှတရေးလုပ်ရမယ်လို့ပြောထားတာဟာစစ်မျက်လျော်ကံကြောင်ပြောထားပါတယ်။ဒီစီမံလဲမြန်မာနိုင်ငံဟာစစ်အာဏာရှင်စနစ်နဲ့ပူအလှမ်းဝေးပြီးအမှန်တကယ်တာဝန်ယူတာဝန်ခံမှုစရစနစ်ပေါ်လွင်ပြပြလာအောင်ဆက်လက်ကူညီသွားဖို့လိုအပ်ပြီးဒီကိစ္စရပ်တွေအလုံးမှာဒေါအောင်ဆန်းစုကြည်သာအဓိကကြရဲဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
ရခိုင်ရေးဖြည့်ရှင်းမှုအတွက်မြန်မာအစိုးရအပြင်းထန်ကြိုးပမ်းဆိုတဲ့ခေါင်းစဉ်နဲ့ရှင်ဟွာနဲ့အွန်လိုင်းမှာစောင်းမရှင်လူရှုကွင်းနဲ့ဇွန်ဘီနင်းတို့ရေးသားထားတဲ့စောင်းမကိုကောက်နှုတ်တင်ပြခြင်းပါတယ်2019ခုနှစ်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်မြန်မာအစိုးရဟာအခြေအနေတွေကိုတည်တည်ငြိမ်ငြိမ်ထိန်းထားနိုင်မှုနဲ့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကိုမြင့်တင်နိုင်မှုစက်တိုက်ကြိုးပမ်းလှုပ်ဆောင်နေပါတယ်။မကြခင်ကပဲရခိုင်ပြည်နယ်ပြည်ပခဖြည့်ဆင်းရေးအတွက်အကောင့်ထဲဖော်ရေးအဖွဲ့ကိုအကြံပေးဖို့ဖွဲ့စည်းထားတဲ့နိုင်ငံတကာအကြံပေးအဖွဲ့နဲ့မီဒီယာသမားတွေကိုရခိုင်ပြည်နယ်တွားရောက်ဖို့ဖိတ်ခေါ်ခဲ့ပါတယ်။ရခိုင်ပြည်နယ်ဟာတည်ငြိမ်နေပါပြီ။ဒေသခံတွေကမှကြောက်ရွံ့ထိတ်လန့်စရာတွေမရှိတော့ပါဘူးလို့အခဲခတ်တွေကပြောကြပါတယ်။ပြန်လာတဲ့သူတွေကိုလက်ခံဖို့နဲ့နေရာချထားပေးဖို့အတွက်အကောင့်ထဲဖို့လှုပ်ဆောင်နေပါပြီ။မောင်းတော်မျိုးနဲ့အတွင်းကလှဖို့ခေါင်းမှာအစိုးရကမြေဧကတရားကျော်ပေါ်မှာပြန်လည်နေရာချထားရေးလုပ်ငန်းတွေအကောင့်ထဲဖို့နေပါတယ်။အကြံပေးဖို့ရဲ့ဥက္ကဋ္ဌဖြစ်တဲ့ပမောက္ခဆူရာကီယတ်စာတီရာထိုင်ကလည်းလုံခြုံရေးအခြေအနေတွေကကောင်းမွန်နေပြီးတော့ရွာသားတွေအနေနဲ့စိုးရိမ်စရာမလိုတော့ပါဘူးလို့ပြောခဲ့ပါတယ်။တွားရောက်လေးလာခဲ့ကြသူတွေကမြန်မာအစိုးရဟာသူ့ရဲ့တန်တိဋ္ဌာန်အတိုင်းလှုပ်ရှားရှိတာတွေကိုလှုပ်ကန်နေတယ်လို့ခံယူကြပါတယ်။ရခိုင်ရေးဖြည့်ရှင်းမှုအတွက်မြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်နေမှုတွေနဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးပြည်ထောင်စုစီမံကိန်းအဖွဲ့ UEHRD ကိုလည်းချီးကျူးခဲ့ကြပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ အခုတော့အင်္ဂလိပ်သင်ခန်းစာကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။မြန်မာနဲ့ခင်တိုင်းနားဆင်နေကြအမေရိကန်အီဒီယန်3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်ကစီစဉ်တင်ဆက်ပေးမှာပါခင်ဗျာ။
လက်တွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ကြထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် Idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကို short ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာအခုတော့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပြပါတော့မယ်အခုဒီပတ်မြန်မာရေးသုံးသပ်ချက်မှာတော့အမေရိကန်နိုင်ငံဆိုင်ရာဒီခါမှာခင်ဗျာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူဒေးရစ်မစ်ရှယ်နဲ့နယူးယောက်မြို့ကနေဂျီစင်တာကဒေးဗင်စတီဝတ်တို့ဘီလ်ရစ်ချက်ဆင်ပြဿနာမတိုင်ခင်ပြုလုပ်ထားတဲ့အမေဖြေပထမပိုင်းကိုတင်ဆက်ပြမှာဖြစ်ပါတယ်ဦးကျော်စံသားနဲ့အတူတင်ဆက်ထားပါတယ်ခင်ဗျာ
We had hoped, though, with the election in 2015, the election of the National League for Democracy under Aung San Suu Kyi, that that can signify
a turn. ငင်းညာရေးပညာရေးစသဖြင့်ပြဿနာတွေကအများကြီးပါအဓိကစိန်ခေါ်မှုကတော့ငင်းညာရေးဖြစ်ပါတယ်နှစ်ပေါင်း80ပြည်တွင်းစစ်ဖြစ်လာခဲ့တာတပေါင်းတစ်စီးတွေဖြစ်ဖို့လိုအပ်ပါတယ်ရိုဟင်ဂျာအရေးဟာလည်းနောက်ပြဿနာတစ်ခုပါဒါတွေဟာအရေးကြီးတဲ့အခက်အခဲတွေဖြစ်နေမယ်ဆိုတာသိတာပါတယ
်အခုလောလောဆယ်ပိုအရေးကြီးတာကရိုဟင်ဂျာတွေကိုပြန်ပို့ရေးဖြစ်ပါတယ်ဒီပြဿနာကိုမြန်မာအစိုးရကမမကန်ကင်တွယ်နေတယ်လို့ထင်ပါသလားခင်ဗျာ
what just specifically on the repatriation You know, there are standards.
ပြန်လည်နေရာချထားရေးကိုကွက်ပြီးတော့ပြောရမယ်ဆိုရင်တော့လုံခြုံမှုဂုဏ်သိက္ခာရှိမှုနဲ့သူတို့ဆန္ဒအလျောက်ဖြစ်ရမယ်ဆိုတဲ့စံတတ်မှတ်ချက်တွေရှိပါတယ်။တခုထေချာတာကတော့ရိုဟင်ညာတွေနဲ့ဆွေးနွေးညှိနှိုင်းမှုမရှိဘူးဆိုတာရှင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရသဘောတူညီချက်တက်တက်ဖြစ်ပါတယ်။ဒီလူတွေကိုပြန်လည်လက်ခံရမယ်ဆိုတဲ့နိုင်ငံတကာဖိအားကိုမြန်မာအစိုးရကကောင်းပြီးပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့လုပ်နေတာတွေ့ရပါတယ်။ဒါပေမဲ့ဖြစ်စဉ်ကတိတ်ပြီးတော့ရေးကြီးပါတယ်။ဒီလူတွေဟာကြောက်ရွံ့ထိတ်လန့်နေတဲ့အခြေအနေတွေကြောင့်ထွက်ပြေးသွားရတာပါသူတို့ရဲ့မိသားစုတွေမဒိန်းကျင်ခံရတယ်အသက်ခံရတယ်စသဖြင့်မိကုန်းထုတ်เสียကိစ္စတွေကအများကြီးပ
ါဒီအကြမ်းဖက်မှုတွေဘယ်သူတွေကလုပ်ခဲ့သလဲစစ်တပ်လားဒေသခံလက်နက်ကိုင်တွေလားအစိုးရအမင်းရဲ့လုပ်ခဲ့တာလားဆိုတာလည်းပြောပါဦးခင်ဗျာ
It's hard to be precise because we can't get access and that's one of the issues
တိကျပြောဖို့ကခက်ပါတယ်အဲ့ဒီနေရာကိုကျွန်တော်တို့တွားရောက်ခွင့်မရှိပါဘူးဘယ်လိုက်မှုမရှိတဲ့အကဲခတ်လိလာသူတွေနဲ့အတီမပြုတ်နိုင်ကြပါဘူးဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုမေးမြန်းချက်တွေဂျိုရုကနေရိုက်ထားတဲ့ဓာတ်ပုံတွေပဲရှိပါတယ်။တဘောကဒီလိုပါ။ဟိုးစောပိုင်းကရိုဟင်ညာဆိုတဲ့နာမည်နဲ့နေချောင်းဆောင်စခန်းနေစတိုက်တဲ့အတွေ့စစ်တပ်ကလက်တုံပြန်တဲ့တဘောပါ။တက်ခဲ့တဲ့သူတွေကိုလိုက်ရှင်းပိုးပို့ပြီးတော့ပြင်းထန်လာတဲ့တဘောပါ။ဖြစ်ခဲ့တာတွေကတော့တန်တရာရှိစရာမလိုပါဘူး။ဒါပေမဲ့အခုလောလောဆယ်မှာကျွန်တော်အဓိကပြောချင်တာကဒ ီရိုဟင်ညာတွေပဲဖြစ်ပါတယ်ဘာဖြစ်တယ်ညာဖြစ်တယ်စွဆွဲပြောဆိုရင်းနဲ့ဒီလူတွေထိုးကြွေးခံရမယ့်အစားသူတို့ကာလအတန်ကြာဆုံးရှုံးနေကြရတဲ့ဂုံတိတ်ခါရှိတဲ့ဘဝရရှိစေပဲဖြစ်ပါတယ
်ခင်ဗျာရခိုင်ကိုရဘူးပါလားရခိုင်ဒေသအကြောင်းလည်းပြောပါအောင်ခင်ဗျာသိဆင်းရဲတဲ့ဒေသလို့ကြားပါရတယ်လူတွေဟာဘယ်လိုအခြေအနေမျိုးရောက်ထွက်ပြေးလာရလဲဆိုတော့ကြားချင်ပါတယ
် Yes many times well different parts of life there
အချိန်မောင်းများစွာရောက်ဘူးပါတယ်အဲ့ဒီမှာကဘဝမျိုးစုံမှာပဲလေသမားတွေရှိသလိုငါးဖန်းတွေလည်းရှိကြပါတယ်အင်မတန်လှပတဲ့နေရာပါဘင်္ဂလားပင်လယ်အော်ကမ်းရိုးတန်းတစ်လျှောက်ပါပဲခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်လာမဲ့အလားအလာတိတ်ပြီးတော့ကောင်းပါတယ်စိုက်ခင်းတွေကလည်းတမျောတခေါ်ပါပဲရခိုင်နဲ့ရိုဟင်ဂျာတီးခြားကျေးရွာတွေရှိသလိုအပြန်အလှန်ကူးလူးဆက်ဆံနေကြတာပါရင်းနှီးငင်းငင်းချမ်းချမ်းနေထိုင်ခဲ့ကြတာပါရိုဟင်ဂျာတွေကများသောအားဖြင့်လေယာဉ်လုပ်ငန်းနဲ့ဈေးတွေအဖြစ်လုပ်ကင်ကြပါတယ်ဆိုတော့စီးပွားရေးရရခိုင်နေနဲ့ရောထွေးပေါင်းစပ်နေတာပါဒီလိုအခြေအနေတွေဟာအကျံဖက်မှုတွေကြောင့်ပျို့ပြက်သွားကြရပါတယ်ရခိုင်များပြားကလည်းရိုဟင်ညာတွေမရှိတော့လို့အသက်မွေးဝမ်းကြောင်းဆုံးရှုံးကြရပါတယ
်ဆိုတော့အကျံဖက်မှုဖြစ်ရတဲ့အကြောင်းရင်းတွေကဘာတွေလို့ပြောမလဲခင်ဗျာသမိုင်းကြောင်းနောက်ခံကြောင်းလားဘာကြောင့်စဖြစ်ရပါလဲ
It's very deeply ingrained it's very tough to I mean each side has its narrative about why
တပီတော့နေဆိုင်ပါလေနှစ်ဖက်စလုံးမှာကျံတစ်ဖက်ကိုအပြစ်တင်တဲ့ဇာတ်ကြောင်းကိုစီရှိကြပါတယ်ရခိုင်တွေဆိုရင်တိုင်းရင်းသားလူမျိုးတစ်မျိုးဖြစ်ပါတယ်သူတို့ဟာလူများစုဗမာတွေကိုမကြည်နဲ့ကြပါဘူးတခြားတိုင်းရင်းသားအများစုဟာလည်းဒီလိုပါပဲကိုပိုင်အုပ်ချုပ်ခွင့်လေးစားခံရမှုနဲ့ယဉ်ကျေးမှုထိမ့်သိမ့်ခွင့်ရရှိရေးတို့အတွက်နှစ်ပေါင်းများစွာတိုက်ခိုက်လာခဲ့ကြပါတယ်ဆိုတော့ရခိုင်တွေကဒီပြဿနာကိုဗမာတွေဖန်တီးပေးတယ်ရိုဟင်ညာတွေကိုအတင်းလက်ခံခိုင်းတယ်ရိုဟင်ညာတွေဟာနိုင်ငံသားတွေမဟုတ်လို့ဘဲမှတောင်းရင်မရှိပါဘူးဒီလိုနဲ့ရခိုင်တွေအတွက်ပြဿနာဖြစ်အောင်လှုပ်ထားတယ်လို့မှတ်ယူကြပါတယ်ဒါကြောင့်သူတို့ဟာဗမာတွေကိုမကြည်နဲ့ကြပါဘူးရိုဟင်ညာတွေကိုမကြည်နဲ့ကြပါဘူးရိုဟင်ညာတွေကိုကယူဆက်ရမလားဆိုပြီးတော့ပြည်ပနိုင်ငံအဖွဲ့အစည်းတွေကိုလည်းမကြည်နက်ကြပါဘူးတစ်ချိန်တည်းမှာပဲရခိုင်တွေဟာလည်းတမျိုးလုံးဒုက္ခရောက်နေကြပါတယ်ရိုဟင်ညာတွေကြတော့ရခိုင်တွေကသူတို့ကိုဒုတိယဒဏ်စားလို့ဆက်ဆံနေဆိုပြီးတော့ခံစားကြပါတယ်သူတို့ကိုသူတို့မတရားခိုးဝင်လာသူတွေလို့မယူဆကြပါဘူးရခိုင်တွေကတော့အဲ့ဒီလိုယူဆထားကြပါတယ်ဆိုတော့ဒါဟာတိတ်ကိုနှဆိုင်တဲ့ဝီရောတွေပါပြီးတော့ဒုတိယကမ္ဘာစစ်တုန်းကဆိုတစ်ဖက်ကဂျပန်နဲ့ပေါင်းတယ်ကြံတစ်ဖက်ကအင်္ဂလိပ်နဲ့ပေါင်းတယ်ဘာသာရေးရလဲမွတ်စလင်နဲ့ဗုဒ္ဓဘာသာပြဿနာပြီးတော့မွတ်စလင်တွေကတည်ချာချာနေတော့ဒေသတွင်းမှာအစ္စလမ်ယူဝါဒီကြီးထွားလာခြင်းဒီလူတွေဟာအကျံဖက်သမားတွေဖြစ်လာနိုင်တယ်လို့တွက်ကြပါတယ်ဒီအချိန်ဒီမှာသူတို့ဗုဒ္ဓဘာသာအစင်လာကိုထိမ့်သိမ့်ရမှာဖြစ်တယ်လို့ယူဆကြပါတယ်ဒီလိုနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ကြောက်ရွံ့နေကြတာလည်းဖြစ်ပါတယ
်ဆိုတော့ဒီမိုကရေစီအသွင်ကူးပြောင်းရေးတစ်ဖြည်းဖြည်းအချိန်ရလာပြီးစစ်တပ်အရေးပါတဲ့အစိုးရဘက်တစ်ဖြည်းဖြည်းလွတ်ကျွတ်လာပြီးဆိုရင်ဒီပြဿနာမှိမ့်မိန်သွားမယ်လို့ထင်ပါလားခင်ဗျာ
It's interesting you asked that. I think it strangely there's an irony there.
ခင်ဗျာဒီမိကုန်မိတာဝမ်းတာပါတယ်။ထူးဆန်းအဟောစရာကောင်းတာကတော့ဒီအချိန်မှာဒီမိုကရေစီနဲ့အလုံးမဖြစ်နိုင်တဲ့ကိစ္စပဲဖြစ်ပါတယ်။ဒီမိုကရေစီကြောင့်အချိန်ဆိုးတာတော့လုံးဝမဟုတ်ပါဘူး။မြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားရေးအတွက်ကျွန်တော်တို့အားပေးကြရမှာပါ။ဒါပေမဲ့2015ရွေးကောက်ပွဲတုန်းကဒီရိုဟင်ညာတွေအတွက်ကိုစားပြုခဲ့တာမှမရှိပါဘူး။ဒါကိုသွားလို့ရင်နိုင်ငံရေးရတေချောင်းကြံစီတာပဲဖြစ်ပါတယ်။တချို့ကဒါကိုတိုင်းပြည်အတွက်အန္တရာယ်ဖြစ်နိုင်တယ်လို့ယူဆထားကြတာပါ။ဆိုတော့ရွေးကောက်ပွဲနီးလာလေအစိုးရအနေနဲ့ပြဿနာကိုကင်တွယ်ရခက်လေလေဖြစ်တာပါပဲ။သူတို့ကထိထိရောက်ရောက်ကင်တွယ်ခြင်းတိတန်အောင်ပေါ့ဗျာ။မြန်မာလူထု60ရာခိုင်နှုန်းကရိုဟင်ညာတွေဟာသူတို့နိုင်ငံကတိုင်းရင်းသားတွေမဟုတ်ဘူးလို့မြင်နေကြတာပါ။တခါစစ်တပ်ကလည်းအာဏာကြီးနေတော့တန်ပြီကိုကာကွယ်ဖို့အတွက်ဆိုရင်သူတို့ကြိုက်တာသူတို့လုပ်နိုင်ပါလေလူထုကလည်းထောက်ခံမှာပါရိုဟင်ညာရေးနဲ့ပတ်သက်ပြီးတော့စစ်တပ်ဟာလူထုရဲ့ထောက်ခံမှုကိုမကြုံစဖူးကြီးကြီးမားမားရရှိနေတာပါဒေါ်ဆန်းစုကြည်အနေနဲ့ဒီအခြေအနေကိုမေ့ပျောက်ထားလို့မဖြစ်နိုင်ပါဘူးဒါဟာဗုဒ္ဓဘာသာတန်ပြီရဲ့ဂုံတိတ်ခါလုံခြုံရေးကိုကာကွယ်တဲ့ကိစ္စပါသူဟာတန်ပြီကိုအကျင့်တိတ်ခါအရခေါင်းဆောင်နေရသူပါလူခွင့်ရှုတော့ငါကြည့်ရင်တော့ဘဝင်ကြစရာမဟုတ်ပါဘူးဒါပေမဲ့အခြေအနေဘလောက်ပြုတ်ထွေးနေတယ်ဘလောက်ခက်ခဲနေတယ်ဆိုတာကျွန်တော်တို့နားလည်ရမှာဖြစ်ပါတယ်စာနာမှုအထောက်ပံ့နဲ့ကူညီပေးမဲ့ကိစ္စတွေလွယ်ကူပေမဲ့ကြေကြေပြတ်ပြတ်အဖြေရှာဖို့ကတိတ်ပြီးတော့ခက်ခဲပါတယ
်ဟုတ်ကဲ့တကယ်တော့ကမ္ဘာထွန်းမှာလည်းလူတွေအတွက်အရေးကြီးဆုံးကလုံခြုံမှုနဲ့အခြေခံစားဝတ်နေရေးကိစ္စပဲဖြစ်ပါတယ်ဒီမိုကရေစီဆိုတာကအခုခါမှာဇင်ငံပစ္စည်းတစ်ခုလိုဖြစ်လာနေတာပါကမ္ဘာပေါ်မှာဆိုတော့မြန်မာနိုင်ငံသားအများစုကတော့ဒီမိုကရေစီကိုလူကျင်ရတယ်ထင်ပါလား
Yes I think they dodo. I think they absolutely do. They expect I think that we've seen this in other places.
Okay, သူတို့လူကျင်ရတယ်လို့ထင်ပါတယ်။လုံးဝသိကြပါတယ်။လွန်ခဲ့တဲ့25နှစ်လောက်ကလည်းဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲပြီးတော့နိုင်ငံအများပြားဒီမိုကရေစီလှိုင်းတဘိုးတွေမြင့်တက်လာခဲ့ပါတယ်။တခါတခါလူတွေကဒီမိုကရေစီအပေါ်မှာမျှော်လင့်ချက်ထားတာတိတ်ပြီးတော့မြင်မာလွန်းတယ်လို့ထင်ပါတယ်။ဒ ီမိုကရေစီရရင်ပဲအမေရိကန်လိုဂျပန်လိုအာဏာကြီးထွားလာမယ်ချမ်းသာလာတော့မယ်လို့ထင်တတ်ကြပါတယ်ဒီလိုဖြစ်လာနိုင်စရာမရှိတဲ့အခြေအနေတွေလည်းရှိတတ်ပါတယ်တခါဒီမြန်မာနိုင်ငံလိုနိုင်ငံမျိုးမှာလူတွေဟာနှစ်ပေါင်း90စကားပြောခွင့်ပိတ်ပင်ခံခဲ့ရပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရအောင်ကျွန်တော်တို့ကအားပေးကူညီခဲ့ပါတယ်သူတို့လွတ်လွတ်လပ်လပ်ပြောလာတော့သူတို့ပြောတာတွေကိုကျွန်တော်တို့ကမကြိုက်ပါဘူးကျွန်တော်တို့က civil liberty ပြည်သူလွတ်လပ်ခွင့်ကိုပြောစီခြင်းပါတယ်သူတို့ကသူတို့ပြောချင်တာကိုပြောပါတယ်ဒါကိုဘလို့ကန်တွေရမှာလဲလွတ်လပ်စွာပြောဆိုခွင့်နဲ့လူတန်းကိုကာဝယ်ရမယ်ဆိုတဲ့တာဝန်ကိုဘလို့ထိန်းကြည့်ရမလဲ
ဟုတ်ကဲ့သူတို့ပြောတာကိုကျွန်တော်တို့မကြိုက်ဘူးလို့ဆိုတဲ့နေရာမှာဘသူ့ကိုပြောရလဲခင်ဗျာအခုလော်သိမ့်နာမည်ကြီးနဲ့ဥပ္ပိရသူကိုပြောတာပါလား
No not just him it's but he represents certainly that
မဟုတ်ပါဘူးသူတယောက်တည်းမဟုတ်ပါဘူးသူကအဲ့ဒီသဘောထားရှိသူတွေကိုကိုးစားပြုတယ်ဆိုတာကတော့မှန်ပါတယ်လူတွေကဒီရိုဟင်ညာဆိုသူတွေဟာဥပဒေမဲ့ခိုးဝင်လာသူတွေမွတ်စလင်တွေဟာအန္တရာယ်တရဖြစ်စေတဲ့စသဖြင့်ပြောဆိုနေကြတာပါတနည်းအားဖြင့်ပြောရရင် racism လူမျိုးခွဲခြားရေးဝါဒဖြစ်ပါတယ်ဒါဟာလည်းလူမှုအဖွဲ့အစည်းတိုင်းမှာတွေ့ရပါတယ်လူတိုင်းမှာလည်းဒီလိုပဲရှိတတ်တာပါပဲဒါကိုဘလို့ကင်တွယ်ဖြေရှင်းမလဲဆိုတာကအရေးကြီးပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်အောက်မှာနှစ်ပေါင်း90ကျော်နေခဲ့ရလို့ဒီကိစ္စကိုလုံးဝပြစ်ပယ်ထားခဲ့တာပါအခုတော့ဆယ်စုနှစ်ပေါင်းများစွာအေးခဲထားခဲ့တဲ့ပြဿနာအခုကြုံတွေ့နေရပါပြီ
ခင်ဗျားနဲ့ကတ်ကမ်ဘယ်တို့ဟာအိုဘားမားအစိုးရလက်ထက်တုန်းကမြန်မာနိုင်ငံမူဝါဒချမှတ်တဲ့နေရာမှာအကောင့်ထဲဖော်တဲ့နေရာမှာအင်မတန်တက်တက်ကြွကြွပါဝင်ခဲ့ကြပါတယ်မြန်မာနိုင်ငံနဲ့ကျူဘာနိုင်ငံတို့ဟာသူ့လက်ထက်ကနိုင်ငံခြားဆက်ဆံရေးမှာအအောင်မြင်ဆုံးနိုင်ငံတွေလို့လည်းယူဆခဲ့ကြတာပါအခုပြန်ပြောင်းကြည့်မယ်ဆိုရင်ခင်ဗျားရဲ့ထိတွေ့ဆက်ဆံမှုတွေဟာသိပြီးစောခဲ့တယ်လို့များသုံးသပ်မိပါသလား
And those questions do come up all the time and
sure.
I certainly and even folks from my embassy and people I work with
ဒီမေးခွန်းဟာတစ်ချိန်လုံးအမေးခံခဲ့ရတဲ့မေးခွန်းမှာကျွန်တော်နဲ့လှုပ်ဖို့ကံပက်တွေကြားမကြာခဏပြောပြပါတယ်ရခိုင်နဲ့ပတ်သက်ပြီးတော့ငါတို့ဒီထက်ပိုပြီးတော့လုံနိုင်ခဲ့တာရှိသလားလို့ကျွန်တော်အခုမြန်မာ Days ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်အတွေ့အကြုံစာအုပ်တုပ်ရေးဖို့လုပ်နေပါတယ်George Owoye ရဲ့ Burmese Days လို့ပေါ့ဗျာအားလုံးကိုခြုံကြည့်ရင်နောင်တရတာမရှိခဲ့ပါဘူးကျွန်တော်တာဝန်ယူခဲ့တော့ကရခိုင်ရေးရိုဟင်ညာရေးဟာအမဲဆက်တစ်ဆက်ဖြစ်ခဲ့တယ်လို့အမြဲပြောပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မူဝါဒတွေလှုပ်ဆောင်ချက်တွေတိတ်လက်တွေ့ကြတယ်လို့ထင်ပါတယ်ကျွန်တော်တို့တာဝန်ဟာမြန်မာနိုင်ငံကိုကယ်တင်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံအောင်မြင်မှုရဖို့အတွက်လည်းကျွန်တော်တို့တာဝန်ယူထားတာမဟုတ်ပါဘူးမြန်မာပြည်သူတွေရဲ့တာဝန်သာဖြစ်ပါတယ်သူတို့ဖာသူတို့တိုက်ပွဲဝင်ရုန်းကန်ကြတာကိုပဲကျွန်တော်တို့ကကူညီတာပါဒီအတွက်ကျွန်တော်တိတ်ပြီးတော့ဂုံယူပါတယ်ကျွန်တော်ဟာနေပြည်တော်နဲ့ကျွန်တော်နေတဲ့ရန်ကုန်ကလွှဲရင်ရခိုင်မှာအများဆုံးနေခဲ့ပါတယ်ကျွန်တော်သူတို့ကိုတရိပ်ပေးခဲ့ပါတယ်အချိန်ကာလဟာမင်းတို့ဘက်မှာမရှိဘူးမင်းတို့လည်းအကျိုးရှိမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်တကယ်လဲသူတို့အတွက်အကျိုးမရှိပါဘူးအခုဖြစ်တဲ့ကိစ္စမှာရခိုင်ဘက်ကမနိုင်ပါဘူးမြန်မာပြည်သူတွေမနိုင်ပါဘူးအရှုံးနိုင်ပြန်ပြောရင်ဒီကိစ္စမှာဘယ်သူမှမနိုင်ပါဘူးမြန်မာနိုင်ငံဟာအထီးကျန်ပြစ်ပယ်ခံရတယ်သူတို့ရဲ့ဂုံတရင်ရိုက်ချိုးခံလိုက်ရတယ်ရင်းနှီးမြှုပ်နှံမှုတွေဆုံးရှုံးတယ်တယောက်စီကပဲလာတော့တယ်တယောက်ကိုကြိုက်မကြိုက်တော့ကျွန်တော်မသေးကြပါဘူးရခိုင်နေရာလဲလိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုလေးစားခံရမှုတွေဆုံးရှုံးခဲ့တဲ့အပြင်လုံခြုံရေးစိတ်မချနိုင်တဲ့အခြေအနေကိုလည်းရောက်လာခဲ့ပါတယ်ဒါကတော့ဥကြောစံတာနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဖြစ်တပ်ဝင်ထမ်းဆောင်ခဲ့သူဒရီမစ်ရှယ်တို့တွေ့ဆုံမေးမြန်းမှုပထမပိုင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ပြပေးမှာကတော့သူယုံကြည်ရအစီအစဉ်မှာအမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်မှာနေထိုင်တဲ့မတ်မြတ်ဖြူဖြူရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မတ်မိုးဖြူကတင်ဆက်ထားပါတယ်ခင်ဗျာ
။ဒီနေ့ကျမပြောမယ့်အကြောင်းအရာကျမယုံကြည်နေတာကတော့အနာဂတ်မှာကျမတို့နေထိုင်နေတဲ့ကမ္ဘာကြီးဟာအခုထက်ပိုပြီးတိုးတက်စီပင်သာယာဝပြောနေမယ်ဆိုတာပါပဲ။အခုလက်တလောကြားနေရဖက်နေရတဲ့သတင်းတွေကတော့ရာသီဥတုဖောက်ပြန်မှုတွေနဲ့သဘာဝဘေးအန္တရာယ်ဆိုးတွေအကြောင်းဘာသာရေးစီးပွားရေးနိုင်ငံရေးအစွန်းရောက်ဝါဒီတွေရဲ့လောဘဒေါသရံပွဲတွေအကြောင်းတွေကြောင့်ကဘာကြီးဟာအစိတ်စိတ်အမွှာအမွှာဖြစ်ပြီးပျက်စီးဆုပ်ယုပ်လာတယ်လို့လူတွေတော်တော်များများကခံစားနေကြရပါတယ်။ဒါပေမဲ့အဲ့ဒီမကောင်းသတင်းတွေနဲ့ဆန့်ကျင်ဘက်တွေဖြစ်တဲ့ကောင်းသတင်းတွေကတော့သတင်းအဖြစ်ရောက်လာတာအလွန်ကိုပဲနှေးပါလှပါတယ်။ဥပမာပြောရရင်ကဘာတဝမ်းမှာဆင်းရဲတဲ့လူရန်းစားတွေတဖြည်းဖြည်းနည်းလာတယ်။မှုကင်းတွေလည်းယော့ပါသွားတယ်လို့ယောဂါတွေကိုကာကွယ်နိုင်မဲ့ဆေးဝါးအသစ်တွေပေါ်လာပါတယ်။ပညာတဲ့လူဦးရေတွေပိုများလာခဲ့တယ်ဆိုတာအထောက်အထားခိုင်လုံပါပဲ။နောက်နိုင်ငံတွေရဲ့စီးရင်ကောက်ယူချက်အရာလွန်ခဲ့တဲ့နှစ်တရာလောက်ကလူတွေရဲ့ပြည်မြသက်တမ်းဟာ52နှစ်လောက်ကနေယနေ့ခေတ်မှာလူတွေရဲ့ပြည်မြသက်တမ်းဟာ82နှစ်လောက်ထိရှိနေပါပြီ။ကဘာရဲ့ပညာတဲ့လူဦးရေရာခိုင်နှုန်းကလည်း 32ရာခိုင်နှုန်းကနေ86ရာခိုင်နှုန်းလောက်ထိမြင့်တက်လာတာကိုတွေ့ရပါတယ်။အမှန်တကယ်တော့လူတွေထင်သလောက်ကမ္ဘာကြီးဟာဆိုးဝါးပျက်စီးနေတာမဟုတ်ပါဘူးရှင်။ဒီတမကပို့ပြီးတော့လေပြောင်းလဲတိုးတက်လာလိမ့်မယ်လို့ကျွန်မအကျွင့်မဲ့ယုံကြည်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်တွေကတည်းအစပေါင်းမြောက်များစွာတိုးတက်နေတဲ့ဤပညာတွေကလည်းတကယ်ကိုအမခမ်းပါပဲ။ဤပညာတွေကိုအသုံးချပြီးကမ္ဘာပေါ်မှာပညာရဲ့အသစ်အသစ်တွေ information တွေကိုလည်းအလွယ်တကူရယူနိုင်မယ်ဖြန့်ဝေနိုင်မယ်လေ့လာသင်ယူနိုင်မှာဖြစ်ပါတယ်။ဆက်သွယ်မှုတွေကလည်းစရိတ်စကားတက်တာပြီးပိုလွယ်ကူလာတာတွေ့ရပါတယ်။internet ခင်မှာ messenger facebook skype နဲ့ google search engine တွေအရာတွေအပြင်ကုန်စည်ကူးတန်းရောင်းဝယ်ဖောက်ကားရာတွေမှာလည်းကမ္ဘာရှေ့ချမ်းကနေကမ္ဘာအနောက်ချမ်းဘယ်နေရာကမဆိုလွယ်လင့်တကူစီးပွားရေးတွေလှုပ်လာနိုင်ပါတယ်ငွေကြေးဖလှယ်မှုစနစ်တွေကလည်းတိုးတက်ပြောင်းလဲနေပါတယ်ဟိုတော့ကတကယ့်ကိုငွေကြေးတက်နိုင်တဲ့လူရန်းစားတွေသာဝယ်ယူနိုင်တဲ့ကင်မရာတွေ stereo entertainment system တွေဖုန်းတွေစတဲ့တခုချင်းသောပစ္စည်းတွေဟာအခုခေတ်လူတော်တော်များများရဲ့လက်ထဲရောက်နေတဲ့မိုဘိုင်းဖုန်းသေးသေးလေးတွေထဲမှာဖြစ်နေပါပြီ။ကောင်းမွန်တဲ့တိုးတက်မှုတွေပါပဲ။တကယ်တိုးတက်ပြောင်းလဲခြင်းနဲ့လူစိတ်ဆွမ်းအားတွေရဲ့တီထွင်ကြံစနိုင်တဲ့အတတ်ပညာရှင်အသိပညာရှင်တွေရဲ့ powerful technology တွေပေါင်းစပ်လိုက်တော့ artificial intelligence robot လို့ခေါ်တဲ့ဉာဏ်ရည်ရွယ်နည်းပညာသုံးဆက်ရုပ်တွေ၊ computer အသုံးပြုဆက်မှုလုပ်ငန်းတွေ၊ nano technology လို့ခေါ်တဲ့အသေးစိတ်အဆင့်မြင့်နည်းပညာတွေဖြစ်လာပြီးစိုက်ပျိုးရေး၊မွေးမြူရေးနဲ့ကုန်စည်ထုတ်လုပ်မှုတွေပိုကောင်းလာပါလိမ့်မယ်။တစ်ဖက်ကလည်းအဆင့်မြင့်ဇီဝဗေဒဆေးပညာတွေ၊နေအောင်ကြီးမှရတဲ့စွမ်းအား electric cars, drones, digital currency စတဲ့မရေတွက်နိုင်လောက်တဲ့တိုးတက်မှုတွေဟာကျန်းမာရေး၊စီးပွားရေး၊လူမှုဆက်ဆံရေးတွေကိုပါတဆင့်ပြီးတဆင့်ဆက်နွယ်ပြီးပြောင်းလဲလာစေပါရဲ့။လူနေမှုအဆင့်တန်းတွေကိုတိုးတက်မြင့်မားလာစေမှာအမှန်ပါပဲရှင်။နောင်လာမယ့်အနာဂတ်မှာလူတိုင်းနှိပါဟာအခြေခံလိုအပ်တဲ့အစားအသောက်တွေပေါများနေမယ်ရေမီပါဝါပြည့်စုံသန့်ရှင်းတဲ့အိမ်ယာတွေရှိမယ်ပညာရေးစနစ်တွေပိုကောင်းမွန်လာမယ်ဤပညာတက်ကနိုလော်ဂျီတွေကိုပိုပြီးတော့အသုံးပြုလာနိုင်ကြမယ်ကျန်းမာပြီးအသက်တွေပိုရှိလာကြမယ်လွတ်လပ်စွာရွေးချယ်ခွင့်ပြောဆိုခွင့်တွေရှိတဲ့လူနေမှုအဖွဲ့အစည်းတွေထဲမှာလုံခြုံစွာနေနိုင်လာကြလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်အဲ့ဒီတော့ကျမတို့တွေလည်းကိုစွမ်းရှိသမျှညံစွမ်းရှိသမျှဖက်တလန်းမှကူညီပြီးတော့တောက်ပတဲ့အနာဂတ်စီးသို့ပျော်ရွှင်စွာရှောက်လှမ်းကြပါစို့လို့နှိုးဆော်ရင်းဤကုန်းချုပ်ပါရရှင်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်မှာနေထိုင်တဲ့မတ်မြတ်ဖြူဖြူရဲ့ယုံကြည်ရာကိုနားဆင်ခဲ့ကြတာဖြစ်ပါတယ် VOA မြန်မာပိုင်းကကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
အမေရိကန်ပြည်ထောင်စုကိုတည်ထောင်သူတွေဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုကောက်ွယ်ဖို့အတွက်အစိုးရသည်ရဲ့ဥပဒေမူပေါင်းတွေကိုအခြေခံဥပဒေထဲမှာထည့်သွင်းခဲ့ပါတယ်။အခြေခံဥပဒေဖြည့်ဆွတ်ချက်10ခုမှာ3ခုကတတိပုဂ္ဂလအခွင့်အရေးကိုကောက်ွယ်ဖို့နဲ့9ခုကတော့တရားဥပဒေခိုင်မာစေဖို့ဖြစ်ပါတယ်။အဲ့ဒီ10ခုကို Bill of Rights အခွင့်အရေးဆိုင်ရာပြဋ္ဌာန်းချက်လို့ခေါင်းစဉ်တည်ထားပါတယ်။ဖြည့်ဆွတ်ချက်6ကရာဇဝတ်ပြမှုနဲ့စွပ်စွဲခံရသူတွေရဲ့အခွင့်အရေးနဲ့ဆိုင်ပါတယ်။ရာဇဝတ်မှုကိုတရားစီရင်တာမှာမျှတမှုရှိစေရေးအတွက်အစိုးရကလိုက်နာလှုံ့ဆော်ရမယ့်အရေးကြီးတဲ့ဥပဒေကြောင်းလှုပ်ထုံးလွန်နည်းတွေကိုပြဋ္ဌာန်းထားတာပါ။ပထမအပိုင်းမှာစွပ်စွဲခံရသူတိုင်းဟာအများပြည်သူရှေ့မှာမြန်ဆန်တဲ့တရားစီရင်မှုရပိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းထားပါတယ်။တနည်းအားဖြင့်ရာဇဝတ်မှုနဲ့စွပ်စွဲခံရသူကိုအကန့်အသတ်မရှိဖမ်းထားလို့မရသလိုလျှို့ဝှက်တရားစီရင်လို့လည်းမရပါဘူးဒုတိယပိုင်းမှာဆွဆွဲခံရသူဟာသူ့လိုနိုင်ငံသားတွေနဲ့ဖွဲ့စည်းထားတဲ့ဂျူရီလူကြီးအဖွဲ့နဲ့ကြားနာစစ်ဆေးခွင့်ရရမှာဖြစ်ပြီးအဲ့ဒီအဖွဲ့ဟာလည်းဗက်မလိုက်ရဘူးလို့ပြဋ္ဌာန်းထားပါတယ်ဆိုလိုတာကဆွဆွဲခံရသူနေထိုင်တဲ့လူမှုဝန်ဝိုင်းကအမျိုးမျိုးသောလူပုဂ္ဂိုလ်တွေဆွဆွဲခံရသူကိုစန့်ကျင်ပြီးဗက်လိုက်ဆုံးဖြတ်မဲ့သူမဟုတ်သူတွေနဲ့ဂျူရီလူကြီးအဖွဲ့ကိုဖွဲ့ရမှာပါတတိယပိုင်းမှာ ဆွဆွဲချက်ရဲ့တဘာဝနဲ့ဘာကြောင့်ဆွဆွဲတယ်ဆိုတာတွေကိုဆွဆွဲခံရသူကိုအစိုးရကတရားဝင်အသိပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ဆွဲချက်တွေဟာတိကျရမှာဖြစ်ပြီးဆွဲချက်တင်ထားတဲ့ရာဇဝတ်မှုရဲ့အသေးစိတ်အချက်အလက်တွေအားလုံးကိုဖော်ပြရပါမယ်။စတုဒ္ဓဘိုက်မှာဆွဆွဲခံရသူအနေနဲ့သူ့ကိုဆွဆွဲပြီးတက်တည်ထွက်ဆိုသူတွေကိုရင်ဆိုင်ခွင့်ပြန်လည်မေခွန်းထုတ်ခွင့်ဒါမှမဟုတ်ငင်းဆိုကန့်ကွက်ခွင့်ရှိရမယ်လို့ပြဋ္ဌာန်းထားပါတယ်။တရားသူကြီးဂျူရီအဖွဲ့အများပြည်သူအနေနဲ့လူလူရှိစစ်ဆေးတဲ့တရားရုံးတွေမှာထွက်ဆိုချက်တွေဘယ်လောက်တိကျမှန်ကန်တယ်ဆိုတာစမ်းစစ်နိုင်စေဖို့ဖြစ်ပါတယ်။နောက်ဆုံးစတ္တမစာပိုက်မှာတော့ဆွဆွဲခံရသူအနေနဲ့ကိုစားပြုထုချေမဲ့ရှင်နေရပိုင်ခွင့်ရှိရမယ်လို့ပြဋ္ဌာန်းထားပါတယ်။အနှစ်သာရအားဖြင့်ဆွဆွဲခံရသူဟာအပြစ်ကျူးလွန်တယ်လို့မတွေ့မချင်းအပြစ်မရှိဘူးလို့သတ်မှတ်ဖို့တရားစစ်ဆေးမှုကိုပြန်လည်မေးခွန်းထုတ်ရင်ဆိုင်ခွင့်မရှိဘဲအပြစ်ရှိတယ်လို့မဆုံးဖြတ်ဖို့ဒီဖြည့်ဆွက်ချက်အမှတ်6ကအာမခံထားပါတယ်အခြေခံဥပဒေကိုအဓိကပြင်ဆင်ရေးဆွဲသူအလက်ဇန်ဒါဟမ်မစ်တန်ရဲ့ပြောစကားအတိုင်းဆိုရင်ဖြင့်ဂျူရီအဖွဲ့နဲ့တရားစစ်ဆေးမှုကိုသဘာဝအတိုင်းရရမယ်အခွင့်အရေးတစ်ခုလို့မယူဆနိုင်ပါဘူးဒါပေမဲ့လူမှုအတိုင်းဝန်းရဲ့တရားဝင်သဘောတူညီချက်ကနေဖြစ်လာတဲ့အခွင့်အရေးတစ်ခုအဖြစ်သတ်မှတ်ရပါမယ်။ဒီသဘောတူညီချက်ကလူအဖွဲ့အစည်းရဲ့လုပ်ရအပေါ်စီကံသတ်မှတ်ထားတာပါ။ဒါပေမဲ့သဘောဝအတိုင်းတင်ကြိုတီးရှိနေတဲ့ဘယ်လိုအခွင့်အရေးနဲ့မဆိုဒန်းတူညီများတဲ့လူတို့ရဲ့လွတ်လပ်မှုကိုအကာအကွယ်ပေးဖို့အတွက်မရှိမဖြစ်လိုအပ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင်
တို့ရချင်းတို့အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာအခု VOA ကထုတ်လွှင့်နေတဲ့မနက်စာတနားရီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းတူမီတာ16 19နဲ့24တို့ကနေပြန်လဲပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးကျော်စံတာကပြောပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြရေးစနစ်ပြောင်းလဲမဲ့အစီအစဉ်ကိုသဘောထားအပြော့အပြောင်းနှစ်ဖက်စလုံးလူတွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။သမ္မတရဲ့အစီအစဉ်တန်းမှာတိုင်းပြည်ကိုဝင်လာခွင့်အတွက်အရေးရှိရှိတဲ့လူတွေကိုသာဦးစားပေးမှာဖြစ်ပြီးကံစမ်းမဲ့ဖောက်ပြီးဗီဇာထုတ်ပေးတဲ့အစီအစဉ်ကိုရပ်ဆိုင်တော့မယ်လို့ဆိုပါတယ်။ဒါ့အပြင်မက္ကဆီကိုနေဆက်တစ်ချောင်းမှာတိုင်းကြီးဆိုင်ထူပြီးနေဆက်လူမျိုးတွေကိုလည်းတင်ကြတော့မှာဖြစ်တယ်လို့ပြောထားပါတယ်။ဒါကိုလူဝင်မှုအခွင့်အရေးလှုပ်ရှားသူတွေကအပြင်းထန်ဆန့်ကျင်နေကြပါတယ်။မြန်မာနိုင်ငံမှာအစိုးရလျှော့ချက်ဥပဒေနဲ့ဆွဲဆိုခံထားတဲ့ Writers တင်ထောင်နှစ်ဦးကိုအမှတ်ကံပေးသင့်မပေးသင့်ဒီကနေ့ရန်ကုန်ရုတ်တရားရုံးတရုံးကဆုံးဖြတ်ဖို့ရှိတယ်လို့ Writers တင်ထောင်ကဖော်ပြထားပါတယ်။ရိုညာဒုက္ခသည်အရေးသတင်းလိုက်နေတဲ့ဝါလုံးနိုင်ကျော်စုဦးတို့ဟာပြစ်မှုထင်ရှားစီရင်ခံရမယ်ဆိုရင်အမြင့်ဆုံးထောင်ဒဏ်14နှစ်ထိကြားခံရနိုင်ပွဲရှိနေပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခွင့်အရေးအထူးစွန့်စားရေးမှူးရန်ဟီလီရဲ့ဘင်္ဂလားဒေ့ရှ်ထိုင်းနိုင်ငံခရီးစဉ်တွေတွစီကျန်းနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကိုတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာဒီကနေ့ဖေဖော်ဝါရီလ10ရက်နေ့ပြုလုပ်မှာဖြစ်တယ်လို့ကလပ်သမဂ္ဂကကြေညာပါတယ်မြန်မာနိုင်ငံကိုပြည်ပြင်ဖြင့်ငင်းဆန်ခံရတဲ့ရန်ဟီလီဟာ January 18-24မှာဘင်္ဂလားဒေ့ရှ်ကိုသွားရောက်ခဲ့ပြီးအဲဒီနောက်ထိုင်းနိုင်ငံကိုလည်းသွားရောက်ပြီးအခွင့်အရေးလှုပ်ရှားသူတွေဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ
်ဒါတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကြောစံသာကြီးညာသွားတာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးတက်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VO ရဲ့ညနေဘက်6နာရီခွဲကနေ9နာရီအစီအစဉ်ကိုလိုင်းတူမီတာ16 19နဲ့25တို့ကနေတန်လှင့်ပြီးမှာပါ VO ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာကဘာအနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မွေးပါခင်ဗျာ
This program has come to you from the Voice of America, Washington.